Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ့2018ခုနှစ်နိုဝင်ဘာလ14ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသစင်အောင်ပါဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမှာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ Ranger ရေပေါ်ဖိနှိပ်မှုတွေရာစင်ကြေးပေးလို့ရတဲ့လုပ်ရတခုမဟုတ်တဲ့ကြောင်းအမေရိကန်ဒုသမ္မတ Mike Pence ကစင်ကာပူကအာဆီယံညီလာခံအတွင်းဒေါက်ဆန်းစုကြည်နဲ့တည်ထောင်တွေ့ဆုံညီမှာပြောလိုက်ပါတယ်။အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာဆိုးဆုံးဖြစ်ခဲ့တဲ့တောမီလောင်ကျွမ်းမှုကြောင့်တည်ဆုံသူအခုဆိုရင်48ယောက်ထပ်မင်းရှိနေပါပြီ။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနောက်ဆင်ရမယ့်သတင်းလွှာမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အမေရိကန်ဒုတိယသမ္မတ Mike Pence တို့ဒီကနေ့စင်ကာပူမှာတွေ့ဆုံဆွေးနွေးမှုအတွင်းဘာတွေကိုအလေးထားဆွေးနွေးခဲ့ကြပါသလဲ။
I'm also very anxious to hear about the progress that's being made regarding the Rohingya.
American Dutiya Tamara Mike Pence ပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီသတင်းနဲ့အတူစင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးအစည်းအဝေးပွဲတွေအတွင်းမြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာအတော်ကလေးဖိအားပေးခံနေရတဲ့သဘောရှိတဲ့အကြောင်းနဲ့အတူအခြားစိတ်ဝင်စားဖွယ်ရာသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးကဏ္ဍ၊မြမရေးသုံးသပ်ချက်တို့အပြင်အစီအစဉ်နောက်ပိုင်းမှာတပတ်တွင်းအားကစားသတင်းလွှာကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးကြပါအောင်ရှင
်မြန်မာနိုင်ငံက Ranger ရေပေါ်ဖိနှိပ်မှုတွေဟာစင်ကြေပေးလို့ရတဲ့လောက်ရတခုမဟုတ်တဲ့အကြောင်း American ဒုသမ္မတ Mike Pence ကပြောဆိုလိုက်ပါတယ်ရှီတော်ရှာနိုင်ငံများအသင်းအာဆီယံထိပ်သီးညီလာခံကိုတက်ရောက်လာတဲ့ American ဒုသမ္မတကဒီနေ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆတ်စုကြည်နဲ့တည်ထောင်တွေ့ဆုံရမှာအခုလိုပြောဆိုလိုက်တာပါ
This is a tragedy that has touched the hearts of millions of Americans. The violence and persecution.
ရိုဟင်ဂျာတွေရဲ့ခြေကွဲစရာဖြစ်ရဲ့ကြောင့်တန်းနဲ့ချီရဲ့အမေရိကန်ပြည်သူတွေစိတ်နှလုံးထိခိုက်ရကြအောင်နဲ့စစ်တပ်နဲ့လက်နက်ကင်တွေရဲ့အကြမ်းဖက်လို့ရတဲ့ကြောင့်ရိုဟင်ဂျာ9000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့အဖြစ်ဟာစင်ကြေပေးလို့ရတဲ့လို့ရမဟုတ်ကြောင်းဒုသမ္မတ Pence ကပြောဆိုခဲ့တာပါ။ဒေါက်ဆာဆူချီကတော့မတူညီတဲ့သဘောထားအမြင်တွေကိုအပြန်အလှန်ဖလှယ်ပြီးနားလည်မှုရအောင်ကြိုးပမ်းမှုပုံမှုရေးကြည့်ကြောင်းပြောဆိုသွားပါတယ်။ကိုတိုင်းပြည်ကြောင်းသက်ဆိုင်ရာတိုင်းပြည်ကသူတွေကပုံမှုနားလည်နိုင်ကြောင်းနဲ့မြန်မာနိုင်ငံမှာအားလုံးအတွက်တာယာဝါပြောရင်းနဲ့လုံခြုံစစ်ချက်မှုရှိစေကြိုးပမ်းမှုတွေကိုအားပေးကူညီလိုကြတဲ့မိတ်ဆွေတွေအားလုံးကိုလည်းကျေးဇူးတွေအကြောင်းပြောဆိုခဲ့တာပါပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကစ်ကန်တွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARS ဆွေရအုပ်စုကိုလိုက်လံရှင်းလင်းရမှာမြန်မာလူညုံရေးတပ်ဖွဲ့တွေကလူခွင့်ရေးချုပ်ဖောက်မှုတွေရှိတယ်ဆိုပြီးအမေရိကန်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကဝေဖန်ပြစ်တင်ထားပြီးကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်ဖို့လည်းတိုက်တွန်းနေတာပါမြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကဆွဆွဲနေသလိုလူခွင့်ရေးချုပ်ဖောက်မှုတွေမရှိတဲ့အကြောင်းလည်းတုံ့ပြန်ပြောဆိုထားပါတယ်
မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည် 2,200 ကျော်ကိုပြန်ပို့ဖို့အသင့်ဖြစ်နေပြီလို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်ပြန်ပို့ရေးမင်းကြီးကဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရအဖွဲ့ရဲ့ဒုက္ခသည်နေရပ်ပြန်ပို့ရေးကော်မရှင်နာမင်းကြီးအဘူခလမ်ကနှက်ဖြန်ချက်သားရင်းနဲ့မှာဒီဒုက္ခသည်မိသားစု30ကိုကောက်ဆက်ပဇာနာကဂန်ဒရူးမ်နေဆက်ကနေမြန်မာဘက်ကိုလွှဲပေးဖို့ရှိတယ်လို့ဒီနေ့ပြောလိုက်တာပါမြန်မာနိုင်ငံကနေမနစ်ကထွက်ပြေးလာခဲ့တဲ့ဒုက္ခသည်ပေါင်း9သိန်းကျော်ဘင်္ဂလားဒေ့ရှ်နဲ့ဇက်ကချက်ချက်တည်းဒုက္ခသည်စခန်းတွေမှာခိုလုံလာခဲ့ရကနေအခုတော့သူတို့ကိုနေရပြန်ပို့ရေးအတွက်ကုလသမဂ္ဂဒုက္ခသည်အေဂျင်စီကစီစစ်မှုတွေလုပ်နေပြီလို့မင်းကြီးကလမ်ကဆက်ပြောခဲ့ပါတယ်အခုလိုကုလသမဂ္ဂကနေဂျာဝင်ကူညီပေးနေတဲ့ဒုက္ခသည်ပြန်ပို့ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရအတင်းအကျပ်မဟုတ်ဘဲကုသဘောဆန္ဒနဲ့ကိုနေရပြန်ခြင်းသူတွေကိုသာပြန်ပို့ပေးမှာဖြစ်ပါတယ်အခုလိုအချိန်မှာပဲစင်ကာပူမှာကျင်းပနေတဲ့အာဆီယံရှေ့တောင်အရှာနိုင်ငံများအသင်းထိပ်သီးဆွေးနွေးပွဲမှာတော့ဒီရိုဟင်ဂျာဒုက္ခသည်ထွက်ပြေးမှုပြဿနာအတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုလည်းကမ္ဘာခေါင်းဆောင်တွေကဝိုင်းဝေပန်နေကြပါတယ်ခင်ဗျာ
မြန်မာနိုင်ငံလည်းဖွင့်ဖြစ်တဲ့ရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲတွင်အာရှဖြစ်တဲ့လက်ကျဥက္ကဋ္ဌစင်ကာပူနိုင်ငံကစုစည်းညီညွတ်ကြဖို့တိုက်တွန်းလိုက်သလိုနိုင်ငံစုပူးပေါင်းဆောင်ရွက်မှုတွေနဲ့နိုင်ငံကဆန်သတ်မှတ်ချက်တွေပေါ်စန့်ကျင်ချင်းချောက်မှုတွေနဲ့ပတ်သက်လို့လည်းသတိပေးပြောဆိုလိုက်ပါတယ်အာဆီယံအသင်းရဲ့ဖွံ့ဖြိုးမှုနဲ့တည်ငြိမ်မှုတွေမှာအရေးပါတဲ့လွတ်လပ်ပြီးစီးပင်းစည်းကမ်းတွေကိုအခြေခံတဲ့လက်ရှိနိုင်ငံစုံပါဝင်တဲ့စနစ်ပေါ် PRA ကြီးထွားလာနေကြောင်းစင်ဝင်ကြီးကျော်လီရှန်လုံက33ချိန်မြောက်အာဆီယံထက်သင်းကြီးလာကနေဆက်ဆက်စည်းဝေးတွေဖွင့်ပွဲဆက်မှာပဲပြောဆိုလိုက်တာပါကဘာမှာစီမင်းတစ်တွေနဲ့နိုင်ငံတကာစံနှုန်းတစ်တွေထွက်ပေါ်လာမလားဆိုတာမသေးကြလို့နိုင်ငံတကာစီမင်းတစ်တွေကြောင့်ပြန်ပြောင်းအုပ်စုတွေဖြစ်နေပြိုကွဲသွားမလားဆိုတာရှင်းရှင်းလင်းလင်းအခြေအနေမှာမရှိသေးတာကိုလည်းသတိပေးသွားပါတယ်အာဆီယံသင်းဝင်ဆက်နိုင်ငံတွေနဲ့ဆက်လက်ပြီးစုစည်းညီညွတ်ကြဖို့နဲ့ကုန်သွယ်ဆိုင်ရာမရေရာမတိကျမှုတွေနည်းပညာပိုင်းဆိုင်ရာနှောက်ယှက်ဟန်တားမှုတွေလိုစိန်ခေါ်မှုတွေကြားနိုင်ငံဆောင်ပူးပေါင်းမှုအရင်ထက်ပိုပြီးလိုအပ်နာလာနေတဲ့အကြောင်းလည်းပြောဆိုသွားခဲ့တာပါဒေသတွင်းမှာတရုတ်နိုင်ငံနဲ့အမေရိကန်တို့ကြားအားပြိုင်မှုတွေကြီးထွားလာနေတာပါဝင်အာဆီယံကတိုးမြင့်လာနေတဲ့ပြည်ပကဖိအားတွေနဲ့ညင်ဆိုင်နေရတာဖြစ်ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ဆိုင်ရာတင်းမာမှုတွေကြောင့်သက်ဆိုင်ရာနိုင်ငံတွေကကိုကျိုးစည်းဝါးကာဝယ်တဲ့မူဝါဒတွေကျင့်သုံးလာမှာကိုလည်းအာဆီယံကစိုးရိမ်နေတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကအမေရိကန်သားပထမဦးစားပေးမဲ့နိုင်ငံခြားရေးမူဝါဒကြောင့်နိုင်ငံဆောင်ပူးပေါင်းမှုတွေကိုပြစ်ပယ်မှာကိုလည်းကမ္ဘာကုန်သွယ်ရေးမှာအားထားနေရတဲ့အရှိတော်အရှာဒေတာကနိုင်ငံတွေစိုးရိမ်နေကြပါတယ်
။သီရိလင်ကနိုင်ငံမှာတော့ဝန်ကြီးချုပ်မဟင်ဒါရာဂျာပက္စာအပေါ်အယုံကြည်မရှိအဆိုကိုဒီနေ့ပဲလွှတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုလိုက်တဲ့အတွက်နိုင်ငံရေးအခြေတဲတွေလည်းပုံမနှက်ဆိုင်လာနေပါတယ်။ဒီအဆိုကိုမဆွေးနွေးခင်ဝန်ကြီးချုပ်ကိုထောက်ခံသူတွေလွှတ်တော်ထဲမှာဆန္ဒပြခဲ့ကြပြီးနောက်မှာပဲလွှတ်တော်ဥက္ကဋ္ဌကာရူချီယာဆူရီလီယာကမဲခွဲဖို့စီစဉ်ခဲ့တာပါ။အဆိုကိုကန့်ကွက်မဲ့မဲအလုံးလောက်မရနိုင်တဲ့အကြောင်းလွှတ်တော်ဥက္ကဋ္ဌကပြီးခဲ့တဲ့သတင်းပတ်မှာကလေးကပြောဆိုထားတဲ့အတွက်လွှတ်တော်ရဲ့ဒီဆုံးဖြတ်ချက်ကတော့ကြိုသိနှင့်ပြီးသားလို့ဖြစ်နေပါတယ်။သီရိလင်ကသမ္မတမိုက်ထရီပါလာစီရီစီနာကသူ့ကိုလှုပ်ချမ်းဖို့ချက်စီမှုမှာအစိုးရဖွဲ့ဝင်ဝန်ကြီးတူပါဝင်နေကြောင်းပြောဆိုခဲ့ပြီးပြီးခဲ့တဲ့လအောက်တိုဘာ26ရက်မှာပဲဝန်ကြီးချုပ်တာဝန်ယူထားတဲ့ရနေဝစ်ခရမ်မက်ဆန်ကီကိုယာဒုကဖိရှားရကနေနိုင်ငံရေးပြဿနာတွေအခုလိုကြုံလာခဲ့ရတာပါ။ရှာဒူးဖြုတ်လိုက်တဲ့ဝန်ကြီးချုပ်နေရာမှာတော့တချိန်ကသမ္မတအောင်ဖြစ်တိုင်းပြည်ကိုခက်ချမ်းချမ်းအုပ်ချုပ်ခဲ့တဲ့ရာဂျာပက္စာနဲ့အစားထိုးလိုက်ပြီးနောက်တစ်ရက်မှာပဲလွှတ်တော်ကိုလည်းဆိုင်းငံ့ထားခဲ့ပါတယ်ဒါပေမဲ့နိုင်ငံတကာဖိအားတွေကြားမှာပဲသမ္မတကလွှတ်တော်ကိုတနစ်လာနေမှာပြန်ခေါ်ယူခဲ့ရပါတယ်ဒါပေမဲ့လည်းဝန်ကြီးချုပ်အနေနဲ့ယုံကြည်မရှိဆိုနဲ့ရာဒူးကဖယ်ရှားခံဖို့တေချာသလောက်ဖြစ်လာချိန်မှာပဲသမ္မတကလွှတ်တော်ကိုဖျက်သိမ်းပြီးကြားဖြတ်ရွေးကောက်ပွဲကျင်းပဖို့ကြေညာခဲ့ပါတယ်ဒါပေမဲ့လည်းတရားရုံးချုပ်ကတော့ဒီသမ္မတရဲ့အမိကိုမနစ်ကပဲပယ်ဖျက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီ American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်မြန်မာအစီအစဉ်ရဲ့ပုတ်တူးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအဆုံးဆုံးဖြစ်ခဲ့ရတဲ့တောမီလောင်ကျွမ်းမှုမှာတိစုံသူတွေရဲ့အလောင်းတွေကိုရှာဖွေဖို့ဝင်နေထပ်မံတွေ့ရှိတဲ့အတွက်တိစုံသူရေးအတွက်စုစုပေါင်းအခုဆိုရင်48ယောက်တိရှိနေပါပြီလူကြီး2800ရှိပြီးရပိုင်းတွေမီလောင်ကျွမ်းမှုကြောင့်အင်ဂျင်9000ကျော်ဆုံးရှုံးခဲ့ရတဲ့ Paradise မြို့နယ်အနီးတစ်ဝိုက်မှာတော့ရှာဖွေရေးအဖွဲ့ကအနှံ့ခံခွေးတွေ DNA မျိုးဗီဇာစစ်ဆေးမှုတွေနဲ့ရှာဖွေနေကြတာပါပြည်သူစုရေးအတွက်ကတော့200ယောက်တိရှိနေစေဖြစ်ပါတယ်မြို့ရဲ့မြောက်ဘက်နဲ့အရှေ့ဘက်မှာတောမီဆက်လက်လောင်ကျွမ်းနေစေဖြစ်ပြီးအရေးပေါ်ဝန်ထမ်းတွေလည်းရှာဖွေလုပ်ငန်းတွေဆက်လုပ်နေကြတာပါမနေ့ကထပ်မံရှာဖွေတွေ့ရှိခဲ့တဲ့အလောင်း6လောင်းဟာနေနေမှာတွေ့ရတာဖြစ်တဲ့အကြောင်းလဲဒေသခံရဲတပ်ဖွဲ့ကပြောပါတယ်။အာနာမနီကဘေးလွယာပြောင်းရွှေ့ဖို့တတ်နိုင်ဆုံးသတိပေးခဲ့တဲ့အကြောင်းနဲ့လက်ရှိမီးဘေးအန္တရာယ်ကိုဖြေရှင်းပေးပြီးနောက်ပိုင်းမှာတော့ရှေ့နာကတ်အတွက်သင်ခန်းစာယူနိုင်စရာတွေကိုလေ့လာနိုင်မှာဖြစ်ကြောင်းလဲပြောဆိုခဲ့တာပါ။မနေ့နောက်ပိုင်းအထိကတော့မီးလောင်ကျွမ်းမှုရဲ့35ရာခိုင်နှုန်းလောက်ကိုထိန်းချုပ်နိုင်ခဲ့တာပါ။မီးလောင်မှုဖြစ်ရတဲ့အကြောင်းရင်းကိုတော့ဆက်လက်စုံစမ်းနေစေဖြစ်ပါတယ်။
ပြည်ထောင်ဝန်ကြီးချုပ်ထရီဇာမေအနေနဲ့ EU ဥရောပသမဂ္ဂကနေနှုတ်ထွက်ရေးသဘောတူချက်မူကြမ်းအတွက်ကက်ဘိနက်ဝန်ကြီးအဖွဲ့ကနေအတည်ပြုပေးချက်ရဖို့လုံပန်းနေရတာမှာစိန်ခေါ်မှုတွေကြုံနေရပါတယ်။ဥရောပသမဂ္ဂနဲ့ပြည်ထောင်တို့အချိန်ကြာကြီးယူညှိနှိုင်းလာခဲ့ပြီးမနေ့ကတော့ဒီသဘောတူချက်ကိုရလိုက်ပေမဲ့အသေးစိတ်ကိုတော့လူသိချင်ကြားထုတ်မပြောသေးပါဘူး။ဝန်ကြီးချုပ်မေအနေနဲ့ဒီသဘောတူချက်မူကြမ်းပေါ်ပြည်ထောင်အကြီးအကဲဝန်ကြီးတွေရဲ့ထောက်ခံမှုရဖို့စီရင်နေရပြီးအဲ့ဒီထောက်ခံမှုရပြီးနောက်မှာလည်းပြည်ထောင်လွှတ်တော်ရဲ့အတည်ပြုပေးမှုကိုတောင်းခံရအောင်ပါ။ဒါပေမဲ့ပြည်ထောင်လွှတ်တော်ထဲမှာဥရောပသမဂ္ဂကနေထွက်လို့တဲ့အမတ်တွေနဲ့မထွက်ဘဲဆက်နေလို့တဲ့အမတ်တွေပြင်းပြင်းထန်ထန်ကွဲပြားနေတာကြောင့်လွှတ်တော်သဘောတူညီချက်တည်ပြုချက်ရဖို့ကတော့မလွယ်ကူပါဘူး။ဝန်ကြီးချုပ်မေအနေနဲ့ကတော့ဥရောပသမဂ္ဂကနေရှင်းနှစ်2019မတ်လ19ရက်မှာတရားဝင်နှုတ်ထွက်နိုင်တဲ့အခါကြရင်တော့မှဥရောပသမဂ္ဂနဲ့နီးကပ်တဲ့ဆက်ဆံရေးတတ်နိုင်တယ်များဆက်ထိန်ကြဖို့အဆိုပြုထားပါတယ်။ဒီနှုတ်ထွက်မှုမှာအဓိကပြဿနာတစ်ခုဖြစ်နေတာကတော့ အင်းဒီချင်းအိုင်ယာလန်နဲ့ဆက်မှာလက်ရှိလူတွေနဲ့ကုန်ပစ္စည်းတွေလွတ်လွတ်လပ်သွားလာခွင့်ရှိနေတဲ့ပေါ့စီမင်းစည်းကမ်းတစ်တွေချမှတ်ဖို့လိုလာတာဖြစ်ပါတယ်ခင်ဗျာ
ပါလက်စတိုင်းစစ်သွေးကြွအဖွဲ့ဟာမတ်စ်နဲ့ပြစ်ခတ်ရဆဲခဲ့တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့နှုတ်ထွက်လိုက်တဲ့အကြောင်းအစ္စရေးကာကွယ်ဝန်ကြီးအဗစ်တိုလက်ဗာမန်ကဒီနေ့ပဲကြေညာလိုက်ပါတယ်ဒီချင်းနိုင်ငံကကျောင်းဝင်စစ်ဆန်မှုရဂါဇာဒေသမှာအုပ်ချုပ်နေတဲ့ဟာမတ်စ်အဖွဲ့နဲ့ပြစ်ခတ်ရဆဲတဲ့ပေါ်ဆန့်ကျင်ဝေဖန်နေကြပြီးစစ်သွေးကြွတွေကိုအစ္စရေးတပ်ဖွဲ့တွေနဲ့ပုံမပြင်းပြင်းထန်ထန်တုံ့ပြန်မှုလိုလားနေတဲ့အစိုးရဖွဲ့ဝင်တွေထဲမှာကာကွယ်ဝန်ကြီးလည်းတူဦးပါဝင်ဖြစ်ပါတယ်သဘောတူညီချက်ဟာအကြမ်းဖက်ဝါဒကိုအညံ့ခံရရောက်တဲ့လုပ်ရဖြစ်ကြောင်းပြောဆိုခဲ့တာပါဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကတော့ဒီနေ့စောရင်မှာပဲသဘောတူညီချက်ပေါ်ကာကွယ်ပြောဆိုသွားပါတယ်ဂျန်နုဘက်ကအပြစ်ခတ်ရဆဲဖို့တောင်းပန်ခဲ့တာဖြစ်ပြီးဘာကြောင့်လုပ်ရလဲဆိုတာကိုသူတို့တည်ဆုံးဖြစ်တဲ့အကြောင်းလဲအစ္စရေးဝန်ကြီးချုပ်ကပြောဆိုခဲ့တာပါဂါဇာဒေသမှာရှိတဲ့ဟာမတ်စ်သွေးကြွတွေဘက်ကရော့ကက်ဒုံးနဲ့မော်တာအလုံးပေါင်း460လောက်အစ္စရေးနိုင်ငံနဲ့ပြစ်ခတ်ခဲ့ရတာအစ္စရေးဘက်ကလည်းဂါဇာမှာရှိတဲ့ပြစ်မှတ်160ကိုလေကြောင်းကနေလက်တုံ့ပြန်တိုက်ခတ်ရတာတင်းမာမှုတွေကြီးထွားခဲ့တာပါ
မက္ကဆီကိုနဲ့အမေရိကန်နယ်စပ်လုံခြုံရေးတပ်ဖွဲ့တွေကိုအားဖြည့်တဲ့အနေနဲ့စစ်တပ်ဖွဲ့ဝင်ထောင်ထဲချီဆစ်လွတ်ချတာတဲ့မက္ကဆီကိုနဲ့နယ်စပ်ဒေသကိုအမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ဒီနေ့ရောက်ဖို့ရှိနေပါတယ်။လက်တင်အမေရိကန်နိုင်ငံတွေကနေအမေရိကန်ပြည်ထောင်စုတွေကိုဝင်ရောက်ခိုလုံဖို့လာနေတဲ့လူကြီးပါတဲ့ကားရန်တွေကိုဟန်တားဖို့အတွက်သမ္မတဒေါ်နယ်ထရမ့်ရဲ့လုံခြုံရေးတွန်းမြစ်ဆောင်ရွက်မှုတစ်စိတ်တစ်ပိုင်းအနေနဲ့ဝင်ကြီးမက်တစ်ဒီနဲ့အခုခေတ်စဉ်မတိုင်ခင်မှာပဲစစ်တပ်နဲ့နယ်စပ်လုံခြုံရေးရဲတပ်ဖွဲ့တွေကနယ်စပ်တခြားသံစုကြိုးတွေကာရန်တက်ဆင်ခဲ့ကြတာပါ။နေဆက်လုံကြုံရေးတပ်ဖွဲ့တွေကိုထောက်ကူပေးဖို့အတွက်ဆစ်လွတ်ထားတဲ့ဒီစစ်တပ်ဖွဲ့တွေအနေနဲ့နေဆက်ဖြတ်ကျော်လာတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဖမ်းဆီးတာလို့ဥပဒေစိုးမိုးရဲရရှိတွေရဲ့လုပ်ငန်းမှာတော့ပါဝင်ဆောင်တာမျိုးကိုတော့ဥပဒေအရတာမြင်ထားပါတယ်။နေဆက်လုံကြုံရေးတပ်ဝင်ယူရတဲ့အမိမေလုံကြုံရေးဝန်ကြီးကိုသမ္မတထရမ့်ကယာဒုကနေဖယ်ရှားဖို့စဉ်းစားနေတဲ့အချိန်မှာပဲကာကွယ်ရေးဝန်ကြီးရဲ့အခုခီးစဉ်ဖြစ်လာခဲ့တာပါခင်ဗျာ
။ပေါ်တခုနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးကြတာပါအခုသတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ American ဒုတိယသမ္မတ Mike Pence တို့ဒီကနေ့စင်ကာပူမှာတွေ့ဆုံဆွေးနွေးမှုအတွင်း Rohingya အရေးဖမ်းဆီးခံသတင်းတောက်တွေအရေးကိုအလေးထားဆွေးနွေးကြပါတယ်တိမ်းနဲ့ချီတဲ့ Rohingya တွေ Bangladesh နိုင်ငံဘက်ကိုထွက်ပြေးရတဲ့ကိစ္စဟာလုံခြုံရေးတာဝန်ရှိသူတွေရဲ့အကြမ်းဖက်မှုကြောင့်ဆိုတာကတော့စင်ကြေပေးလို့ရကောင်းတဲ့အခြေအနေမဟုတ်ဘူးလို့ American ဒုတိယသမ္မတ Mike Pence ဝေဖန်တဲ့အပေါ်မှာဒေါက်ဆန်းစုကြည်ဘက်ကလည်းတုံ့ပြန်သွားပါတယ်မတ်တင်ကြီးထိုက်စူးစီးတင်ပြပေးထားပါတယ်ရှင
်စင်ကာပူမှာကျင်းပနေတဲ့အရှေ့တောင်အရှနိုင်ငံများအသင်း ASEAN အစည်းအဝေးတွေအတွင်း American ဒုတိယသမ္မတ Mike Pence နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့တီးသန့်တွေ့ဆုံဆွေးနွေးပါတယ်ရိုဟင်ဂျာဒုက္ခသည်ပြဿနာကိုအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကအလေးထားပြီးဆွေးနွေးပါတယ်
။ I'm also very anxious to hear about the progress that's being made regarding the Rohingya.
ရိုဟင်ဂျာရေးဖြစ်ထုံးမှုနဲ့ပတ်သက်ပြီးတော့သိရဖို့ဆရာထက်တန်နေရတယ်။ဒီပြည်ပခါကြောင့်တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေကြားမှာစိုးရိမ်ပူပန်ကြရပါတယ်။စစ်တပ်နဲ့ရဲရွာလုံခြုံရေးတွေရဲ့အကြမ်းဖက်မှုတွေပြိနှိပ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာ9,000ထွက်သွားရတယ်ဆိုတာကငင်းပွားစရာမရှိပါဘူး။
ရိုဟင်ဂျာတွေပေါ်လူခွင့်ရချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူဖို့ဒါအပြင်ရိုဟင်ဂျာတွေဆန္ဒအလျောက်ဌာနေပြန်နိုင်ရေးမြန်မာစိုးရရဲ့အစည်းအဝေးရိုဟင်ဂျာတွေပေါ်အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းမဲ့ကော်မရှင်တို့ဘက်ကဆောင်ရွက်ချက်တွေကိုလည်းသိရှိလိုတယ်လို့အမေရိကန်ဒုတိယသမ္မတကပြောဆိုသွားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကိုစားအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာတဲ့ဒုတိယသမ္မတမိုက်ပန့်စ်ကဒေါက်ဆန်းစုကြည်ရဲ့ကံလန့်ချက်နဲ့အခုလိုတီးသန့်တွေးဆုံတာလို့လည်းပြောဆိုသွားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဘက်ကတော့မြန်မာနိုင်ငံအနေနဲ့နိုင်ငံမှာဘာတွေဖြစ်နေတယ်လဲဆိုတာကိုတခြားသူတွေထက်ပိုပြီးတော့နားလည်တယ်ဆိုပြီးတုံ့ပြန်ပါတယ်။ဒါပေမဲ့မိဖက်တွေဘက်ကထောက်ပံ့ကူညီပေးဖို့ကိုလည်းတိုက်တွန်းသွားပါတယ
်။နှစ်ဖက်ဆဲဝင်စားတဲ့အကြောင်းအရာတွေကိုအတူထိုင်ပြီးဆွေးနွေးကြမယ်ဆိုတာကအမြဲတမ်းကောင်းပါတယ်။လူတွေမှာအမြင်မတူတာတွေရှိပါတယ်။ဒါပေမဲ့တစ်ဖက်နဲ့တစ်ဖက်အယူဆတွေဖလှယ်ပြီးတော့တယောက်နဲ့တယောက်နားလည်ဖို့ကြိုးစားကြရမှာပါ။ကျမတို့အနေနဲ့ပြောနိုင်တာကတော့ကိုယ့်နိုင်ငံရဲ့ပြဿနာကိုတခြားနိုင်ငံတွေထက်ကျမတို့ပိုသိတယ်ဆိုတာပါပဲ။ရှင်းဘက်ကလည်းကိုယ့်နိုင်ငံအကြောင်းသူများထက်ပိုသိတယ်လို့အလားတူပြောမှသိကြပါရဲ့။ဒါကြောင့်ကျမတို့အနေနဲ့ဘာတွေဖြစ်ပျက်နေတယ်လဲဆိုတာနဲ့အခြေအနေဘယ်လိုရှိတယ်လဲဆိုတဲ့အပေါ်ရှင်းပြဖို့ပို့ပြီးတော့တင့်တော်ကောင်းမွန်ပါရဲ့။ဒါပြင်ကျမတို့နိုင်ငံကိုလူတိုင်းအတွက် ဘေးကင်းလုံခြုံပြီးတော့တိုးတက်ကြီးပွားတဲ့နေရာတစ်ခုဖြစ်လာစေရေးကြိုးပမ်းတဲ့နေရာမှာကုညီထောက်ပံ့ပေးဖို့မိတ်ဆွေအားလုံးကိုလည်းကြိုးဆိုပါတယ်
။ဖန်စီထောင်ချခံထားတဲ့ Writers သတင်းတောင်နှစ်ဦးအရေးနဲ့ပတ်သက်ပြီးလဲအမေရိကန်ဒုတိယသမ္မတ Mike Pence ကဆွေးနွေးပါတယ်
။ Let me also say that in America we believe in
အမေရိကန်အနေနဲ့လွတ်လပ်ပြီးတော့မိခိုကင်းတဲ့မီဒီယာတွေအပါအဝင်ကျွန်တော်တို့ရဲ့ဒီမိုကရေစီအလေးထားတွေယူဆတွေကိုယုံကြည်ကြပါတယ်။ပြီးခဲ့တဲ့နှစ်တုန်းကသတင်းတောက်နှစ်ဦးဖမ်းဆီးပြီးတော့ထောင်ချလိုက်တဲ့ကိစ္စအပေါ်မှာတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေစိတ်အနှောက်အယှက်ဖြစ်ရပါတယ်။အဲဒါကြောင့်ကျွန်တော်အနေနဲ့လွတ်လပ်ပြီးတော့မိခိုကင်းတဲ့သတင်းမီဒီယာအရေးနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးလိုပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းကနေတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရပြီးတဲ့နောက်တစ်နှစ်ကျော်ကြာကာလအတွင်းပထမဆုံးအချိန်ဌာနေပြန်ရေးလုပ်ငန်းစဉ်ကိုမနေ့ဖြန်မှစတင်မဲ့အချိန်မှာပဲမြန်မာနဲ့အမေရိကန်နှစ်နိုင်ငံကြားဆွေးနွေးပွဲထွက်ပေါ်လာတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံပါဘူးဒါပေမဲ့မြန်မာနိုင်ငံတည်းမှာနေထိုင်သူတွေမှန်ရင်ပြန်ပြီးလက်ခံမယ်လို့ပြောဆိုထားပါတယ်အမေရိကန်ပြည်ထောင်စုဘက်ကတော့ရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုကျူးလွန်သူတွေဆိုတဲ့ဆွတ်ဆွဲချက်နဲ့မြန်မာစစ်တပ်ရရှိတချို့ကိုတန်းခတ်ပိတ်ဆို့ထားပါတယ်ရှင်
။မတ်တိန်ငီထိုင်းစူးစီးတင်ပြပေးထားတာပါ။တစ်ဆက်တည်းမှာပဲတင်ပြပေးခြင်းတဲ့သတင်းလွှာမှာတော့စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးနဲ့ဆက်ဆက်နိုင်ငံများထိပ်သီးစည်းဝေးပွဲတွေအတွင်းမြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာအတော်လေးဖိအားပေးခံနေရတဲ့သဘောရှိနေပါတယ်။တစ်ချိန်တည်းမှာပဲရခိုင်ရေးနဲ့ပတ်သက်ပြီးအစိုးရအနေနဲ့ပြည်ရင်းမှာလည်းဖိအားတွေရင်ဆိုင်နေရတာမို့နှစ်ဖက်ဘေးကျက်နန်းကျက်အနေထားမျိုးတော့ကြုံနေရတယ်လို့သုံးသပ်သူတွေကရှုမြင်ပါတယ်။ကိုသားညူကစုံစမ်းမေးမြန်းထားတာတွေကိုပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံရခိုင်မြောက်ပိုင်းပြည်ပခါနဲ့ဆက်ဆက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စအပေါ်မှာနိုင်ငံတကာကနေပြီးတော့စိုးရိမ်မှုတွေရှိနေတဲ့အလျောက်ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းဖြစ်မှုတွေကိုအာဆီယံထိပ်သီးအစည်းအဝေးရလဒ်ထုတ်ပြန်ချက်မူကြမ်းမှာဖော်ပြခဲ့တယ်လို့ပဲ။အစည်းအဝေးပြင်ပမှာလည်းနိုင်ငံတကာခေါင်းဆောင်ချုပ်ကဒီကြောင်းပြောဆိုမှုတွေရှိပါတယ်။အမေရိကန်သမ္မတ Mike Pence နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့တွေ့ဆုံစဉ်မှာလေရွန်ဂျာရေးကိစ္စနဲ့သတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာစုဝင်ချက်တွေကိုကန်ဒုတိယသမ္မတကပြောခဲ့ပါသေးတယ်။ဒါပေမဲ့လည်းဒေါက်တာဆန်းစုကြည်ဘက်ကတော့ဒီဝေဖန်ချက်တွေကိုလက်ခံလိုက်လျှော်လို့ရပုံမရှိဘူးလို့မြန်မာသတင်းမီဒီယာကောင်စီရဲ့တွေ့ပတ်တွင်မှုကူတာလွန်ဆောင်ထက်ကပြောပါတယ
်။ဒေါက်တာဆန်းစုကြည်အနေနဲ့ကဘသူပါပြောပြောပေါ့နော်။သူလက်ခံထားတဲ့အယူဆသူကမှန်တယ်လို့ထင်တဲ့အယူဆသူကျင့်သုံးနေတဲ့အယူဆရှိလို့ရှိရင်ဒီပြောရမှာလက်မခံဘူးဆိုရဲအတိတ်ပဲပေါ့နော်အဲ့လိုမျိုးအာတုံ့ပြန်တာမျိုးဟိုတွေ့ရတယ်ပေါ့နော်ကြောကိုအကြောင်းကိုပို့တည်တယ်လို့သူပြောတာဟိုပဲကိုနိုင်ငံအကြောင်းကိုကိုကတရားရေးချက်ပို့တည်တယ်လို့ပြောရတဲ့အကြောင်းမျိုးတော့မင်းတို့ဘာလာပြောပြောငါတို့လက်မခံဘူးဆိုရဲဟိုဟာပေါ့လေဟိုသဘောထားမျိုးကတော့တွေ့ရတာပေါ့အဲ့ဒါမျိုးကတော့ဒီကြပေါက်ကို
ကန်ဒူတက်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံလို့နှစ်ဦးတည်ထောင်တွေ့ဆုံတာဟာမြန်မာဘက်ကကလန့်ချက်ကြောင့်ဖြစ်တယ်လို့သိရပါတယ်။နိုင်ငံတကာစိုးရိမ်ချက်တွေပေါ်မှာမျက်နှာစုံညီရှင်းလင်းဖို့မဖြစ်မနေလိုအပ်တာကြောင့်မလို့ခုလိုမျိုးကန်ဒူတက်သမ္မတနဲ့မြန်မာခေါင်းဆောင်နှစ်ဦးတည်ထောင်တွေ့ဆုံတာဟာကောင်းမွန်တဲ့ခြေလှမ်းဖြစ်တယ်လို့မြန်မာရေးသုံးသပ်သူဒေါက်တာရမျိုးသိန်းကယူဆပါတယ်။နိုင်ငံတကာရဲ့စိုးရိမ်ချက်တွေပေါ်မှာလည်းဒေါက်ဆန်းစုကြည်ဘက်ကလေးထားလူတွေဆိုတာကိုအခုတွေ့ဆုံမှုကပေါ်လင်းတယ်လို့သူကပြောပါတယ်။ရခိုင်ရေးကင်တွေမှုမှာပြည်တွင်းဖိအားတွေကိုဂယူးဆိုက်ဖို့လိုလိုပဲနိုင်ငံတကာရဲ့ယုံကြည်မှုကိုလည်းရဖို့အရေးကြီးတယ်လို့ဒေါက်တာရေမျိုးသိန်းကဗီဒီယိုကိုပြောပါတယ
်ပြည်တွင်းရဲ့အချက်အလက်နဲ့နိုင်ငံတကာရဲ့စိန်ခေါ်မှုတွေကြားထဲမှာအတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်အနေနဲ့နော်ဟိုရှင်းလဲလျှောက်တာပြားလဲဆွဲတာတုံ့ပြန်ခဲ့တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်မြန်မာနိုင်ငံအနေနဲ့လည်းနိုင်ငံတကာရဲ့ယုံကြည်မှုနဲ့ထောက်ခံမှုကိုရအောင်နော်လိုအပ်တဲ့ခြေလှမ်းတချို့ကိုနော်လှမ်းပြဖို့လိုအပ်ပါတယ်အဲ့ဒီမှာကျွန်တော်အမြင်ကတော့မြန်မာအစိုးရကနေဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့ဆောင်ရွက်ချက်တွေဟာပွင့်လင်းမြင်သာရှိဖို့လိုအပ်ပါတယ်။နောက်ပြီးတော့နိုင်ငံရဲ့တရားဥပဒေနဲ့အညီနော်ဥပဒေကိုကျော်လွန်ပြီးဆောင်ရွက်မှုတွေရှိမယ်ဆိုရင်နော်ကြည်ကြဲတဲ့ထိထိရောက်ရောက်အရေးယူဆောင်ရွက်တာမျိုးတွေအလုပ်ဖို့လိုအပ်ပါတယ်
။သတင်းသမားကုတာလွန်ဆောင်ထက်ကတော့လူခွန်ကြီးထူးဖြစ်ဒီရခိုင်ရင်းနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်ဘက်မှခိုင်မာတဲ့မူဝါဒမရှိတာဟာနှစ်ဖက်ဖိအားတွေကိုရင်ဆိုင်နေနေရာမှာပို့ပြီးတော့ခက်ခဲစီတယ်လို့ယူဆပါတယ်။
ဟိုပါမပါတာတွေဘက်ကဟာလာဒီလိုစစ်တပ်ဘက်ကလည်းဒါနိုင်ငံတကာနဲ့အကြောင်းပြပြီးအချက်ကိုင်နေလို့ထင်ရတယ်။အာနိုင်ငံတကာကလည်းစစ်တပ်ကိုကာကွယ်လို့ထင်ရတယ်။အဲ့တော့အဓိကကတော့ဗာလဲဆိုတော့ခိုင်မာတဲ့မူဝါဒ principle ကြောက်နေလို့ကျွန်တော်ယူဆတာပေါ့နော်။အဲ့တော့သူ့ကို democracy icon ဖြစ်တည်ထားတဲ့ဒီနိုင်ငံတကာအတွက်ကတော့ democracy ပြည်ကောင်းတယောက်အနေနဲ့ဒီလိုလူခွင့်ကိုတမိုးထားလိမ့်မယ်လို့အလိုအမျိုးလေးနဲ့ကြတာလေဒါနဲ့အခုကအဲ့လိုဖြစ်မလာဘူးဆိုတော့က ပင်ကနေပြောက်တဲ့သဘောမျိုးအမူဝါဒနဲ့စီမံခန့်ခွဲမှုပြဿနာတက်တဲ့သဘောမျိုးလို့ကျွန်တော်တို့ကမြင်ပါတယ
်အခုလိုဒီအာဆီယံမျက်နှာစာမှာဖိအားပေးတာတွေရင်ဆိုင်နေရချိန်မှာပဲမနေ့ပြန်နူမာလာ15ရက်နေ့ကျရင်တော့ရန်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်မြန်မာနိုင်ငံမှာစတင်မှာပါဒါမဲ့လို့ဒုက္ခသည်တွေလက်ခံရေးမြန်မာဘက်ကပြင်ဆင်ထားပြီးမဲ့ဘင်္ဂလားဒေ့ရှ်ဘက်ကတကယ်ပဲအစီအစဉ်တိုင်းဒုက္ခသည်တွေပို့နိုင်ပါမလားဒုက္ခသည်တွေရဲ့သဘောဆန္ဒနဲ့အညီနေရာပြန်ရေးဖြစ်လာပါမလားဆိုရင်မှုတွေကတော့ရှိနေသေးပါကုလသမဂ္ဂဘက်ကတော့ဒုက္ခသည်တွေနေရာပြန်ရေးအဆင်သင့်မဖြစ်သေးဘူးဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ
ဆရာရှင်များရှင်ဒီခေတ်ပြည်နယ်ရေးပါဝင်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကြောင့်အမေရိကန်လိုအနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေချာမှာပါဝေဖန်တန်းတွေထွက်ပေါ်လာနေပါတယ်မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးအခြေအနေတွေအပေါ်နိုင်ငံတကာနဲ့ဒေသတွင်းကစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးအပေါ်နှောင့်ဆက်တွဲတက်ရောက်မှုတွေဘာတွေရှိလာနိုင်ပါသလဲမြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲစီရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးပေးမယ့်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးကြားပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။ကရားပြည်နယ်ဝန်ကြီးချုပ်ဦးအယ်ဖောင်ရှိုးကို NLD ပါတီစီမင်းစည်းကမ်းချိုးဖောက်ခဲ့တယ်လို့စစ်ဆေးတွေ့ရှိရလို့ခေါ်ယူသတိပေးလိုက်တယ်လို့ NLD ပါတီပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဘာကြောင့်သတိပေးတာလဲဆိုတာအတိအကျကိုမသိပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကတော့လွိုက်ခေါ်ကက်သလစ်သာသနာပိုင်အဖွဲ့ကဝန်ကြီးချုပ်နဲ့ပတ်သက်ပြီး NLD ပါတီကိုတိုင်ကြားထားတဲ့ဖြစ်ရပ်ရှိထားပါတယ်။ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
NLD ပါတီစီမင်းစည်းကမ်းကိုချိုးဖောက်တဲ့ဆိုပြီးစစ်ဆေးတွေ့ရှိရတဲ့အတွက်ကြားပြည်နယ်ဝန်ကြီးချုပ်ဦးအေဖောင်ရှိုးကိုအရေးယူခဲ့တာဖြစ်ပြီးအရေးယူတာမှလည်းအရေးယူခံရတဲ့ကာယကံရှင်ဘက်ကတိကျတဲ့ဖြေရှင်းချက်ပေးပိုင်권ပေးထားသလိုပါတီဗဟိုလူကြီးတွေဘက်ကအစဉ်စဉ်စစ်ဆေးပြီးမှသာအခုလိုအရေးယူလိုက်တာဖြစ်တယ်လို့ NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကပြောပါတယ်အရေးယူခဲ့တာနဲ့ပတ်သက်လို့မေးတာမှာတော့ဘာကြောင့်တတိပေးတာလဲဆိုတဲ့အတိအကျကိုပြောဆိုခဲ့ခြင်းမရှိပါဘူးဘလို့မျိုးအပြစ်ပေးလိုက်တယ်လဲဆိုတာကိုလည်းထုတ်ဖော်ပြောဆိုခဲ့တာမရှိခဲ့ပါဘူးခေါ်ယူတတိပေးတာနဲ့ပတ်သက်လို့ဒေါက်တာမျိုးညွန့်က
အခုကလည်းသူ့ကိုဟိုခေါ်ယူတတိပေးတဲ့သဘောပါဒါအုပ်ပဲကျွန်တော်တို့ကအရေးယူတယ်လို့ပြောတာပါခင်ဗျသူကဟိုဥပဒေကြောင်းအရမှားရင်တာမရှိပါဘူးဒါပေမဲ့ကျွန်တော်တို့ဥပဒေကြောင်းအရမမာရင်းနေတယ်ကျွန်တော်ပါတီစီကံရလိုင်းလာအောင်ညွှန်ကြားချက်တူရှိပါတယ်ခင်ဗျအဲအဲ့အတွက်ကိုကျွန်တော်တတိပေးရတယ်ဟောမျို
းမကြသေးခင်တုန်းကကြားပြည်နယ်ဝန်ကြီးချုပ်နဲ့ကက်သလစ်သာသနာပိုင်အငင်းပွားမှုကိစ္စဖြစ်ပွားခဲ့ပြီးလွိုက်ကော်ကက်သလစ်သာသနာပိုင်အဖွဲ့ကဝန်ကြီးချုပ်နဲ့ပတ်သက်ပြီး NLD ပါတီကိုတိုင်ကြားထားတဲ့ဖြစ်ရပ်ရှိထားခဲ့ပါတယ်ဝန်ကြီးချုပ်ကသူ့မဲဆန္ဒနဲ့မဲဆယ်မြို့နယ်မှာရှိတဲ့ယေဇူးရွှေနှလုံးတော်ကက်သလစ်ဖျားရှိခိုးကျောင်းမြေဧကဝတ်ခံကိုတင်းယူထားတယ်လို့စွပ်စွဲခံထားရပါတယ်ခေါ်ယူတတိပေးခံရမှုအရေးယူခံရမှုနဲ့ပတ်သက်ပြီးကြားပြည်နယ်ဝန်ကြီးချုပ်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဖြေကြားတာမရှိခဲ့ပါဘူးလွိုက်ကော်ကက်သလစ်သာသနာပိုင်ကျောင်းတိုင်ဖုံးတော်ကြီးရစ်ချတ်သူရာထုံးကတော့ဝင်းကြီးချုပ်ကို NLD ပါတီဘက်ကခေါ်ယူတတိပေးခဲ့တာကိုမသိဘူးလို့ဆိုသလိုအခုလိုတတိပေးခံရတာဟာလေဒီမြေယာအငင်းပွားမှုကြောင့်လားဆိုတာကိုလည်းသူ့အနေနဲ့တိကျစွာအဖြေမပေးနိုင်ဘူးလို့ပြောပါရယ်ပါတီဘက်ကိုတိုင်ကြားခဲ့တာရှိခဲ့ပေမဲ့ကြားပြတ်ရွေးကောက်ပွဲပြီးမှသာစုံစမ်းစစ်ဆေးပေးသွားမယ်လို့ပါတီဘက်ကဆိုခဲ့ကြောင်းဖုံးတော်ကြီးရစ်ချတ်သူရာထုံးကဆိုပါရယ်အငင်းပွားနေတာတိုင်ကြားခဲ့တာနဲ့ပတ်သက်လို့ဖုံးတော်ကြီးရစ်ချတ်သူရာထုံးက
ဘသူသူတကယ်တော့သူကိုပိုင်တွေ့ပါပဲအခုလောဆယ်သူအိမ်လေးဆောက်ထားတယ်သူအမေဘာလို့မိခင်အဲ့မှာနေတယ်တော့ရှိတယ်အိမ်တည်းလေးပေါ့ဒါမဲ့ကျွန်တော်တို့ငင်းပွားတဲ့နေရာတော့မဟုတ်ပါဘူးအငင်းပွားတဲ့နေရာရဲ့တစ်ဖက်ချမ်းပေါ့မဟုတ်ဆိုသူကအငင်းတောင်ချချောင်းခွာပြီးတော့ယူထားတာလေဒါကျွန်တော်တို့ပြောတာတော့ဒီတောင်ချချတောင်ဖက်ကတော့သာသနာမြေပေါ့နော်ကောင်းလည်းဖြစ်နေတယ်အဲ့မဲ့ဟုတ်ဖက်ချမ်းတော့ဒါသူရဲ့ဘယ်လိုလူထောင်ယူထားပါတော့နော်အဲတပ်နာမြေတော့ဒီဖြစ်ချမ်းတော့ပြန်ပေးပါဆိုတာပြောထားတာနည်
းဖုံးတော်ကြီးအစိုးရဝင်းကြီးချုပ်မဖြစ်ခင်မဲဆယ်ပညာရေးမှုအဖြစ်တာဝန်ယူခြင်းကတည်းကတာတနာမြေအတွင်ခြုံနယ်ရှင်းက ချန်ခက်ခဲ့တာဖြစ်ပြီးအဲ့ဒီကလေးကကန့်ကွက်ခဲ့တာကိုလက်မခံခဲ့ဘူးလို့ဆိုပါတယ်။ဝင်းကြီးချုပ်ဖြစ်လာပြီးတော့မှအာနာတုံးကစာရွက်စာတမ်းလို့မတရားသိမ်းဖို့လုပ်ခဲ့တယ်လို့ဆွဆွဲပြောဆိုထားပါတယ်။ NLD ပါတီတာဝန်ယူစဉ်ကာလအတွင်းပါတီဘက်ကဝင်းကြီးချုပ်အဆင့်ခေါ်ယူသတိပေးခဲ့တာဟာကယားပြည်နယ်ဝန်ကြီးချုပ်ကဒုတိယမြောက်သတိပေးခံရတာဖြစ်ပါတယ်။ပထမဆုံးသတိပေးခံရသူကတော့မွန်ဝင်ကြီးချုပ်ဟောင်းဦးမင်းမင်းဦးဖြစ်ပါတယ်။နောက်ဆုံးမှာတော့ဦးမင်းမင်းဦးဟာဝင်ကြီးချုပ်ရာထူးကနှုတ်ထွက်စာတင်ပြီးနှုတ်ထွက်သွားခဲ့ပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာတစ်ပုဒ်မှာတော့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေကပထမဆုံးဖြစ်မနေ့ဖြန်မှာဌာနေပြန်ရေးလုပ်ငန်းစဉ်စတင်မှုရှိနေချိန်မှာဖိအားပေးပြီးဌာနေပြန်ခိုင်းမဲ့အရေးကိုဒုက္ခသည်တွေစိုးရိမ်နေကြပါတယ်။On chip brand ဒုက္ခတဲ့စခန်းကကိုတင်မောင်စန်းကိုမှတ်တင်ကြီးထိုက်ကဆက်သွယ်မိမြင်ထားပါရဲ့ရှင်
။မနေ့ပြန်မှာစပြီးတော့ပြန်ပို့မဲ့စီရင်ထဲမှာပါတာပါလားရှင
်။အေးပါပါတယ်ပါပါတယ်ခင်ဗျာ
။ဘာတွေများဒီဘင်္ဂလားဒေ့ရှ်အစိုးရဘက်ကပြင်ဆင်နေပါသလဲရှင်။ဘာတွေလုပ်နေပါသလဲအခုလောလောဆယ်
။တို့ကအမြင်ကတော့တို့ကဟိုကကျွန်တော်ကိုဟိုကအတင်းနဲ့လုံးမလို့အတင်းနဲ့မလို့လို့ပြောနေတယ်။လောလောဆယ်ကတော့တို့အတင်းလုံးမလားမလို့လားမနိုင်ပြန်မှာပဲတိရှိပါမယ်။
ဟုတ်ကဲ့အခုအဲ့တော့ကိုတင်မောင်ဆန်းတို့ကိုပြန်ပို့မယ်ဆိုတော့ဘဲမာထားထားပါသလဲရှင်လူစုထားပါသလား
အေးလူကတော့လောလောဆယ်တော့အခုကတော့လူမစုပါဘူးမနေ့ကအစောကြီးပဲလူစုမယ်လို့တင်ပါတယ်ကျွန်တော်ဟောဌာနပိုင်ကတော့ဒီမှာဒီနေပြီ
ကိုတင်မောင်ဆန်းကအခုဘဲစခန်းမှာလဲရှင
်ကျွန်တော်ကတော့ဝန်ချီပင်ဒုက္ခစခန်းမှာပါဝန်ချီပင်ဒုက္ခစခန်းမှာပ
ါဟုတ်ကဲ့ရှင်စခန်းထဲမှာဘယ်နှစ်ယောက်လောက်ပြန်မဲ့သူတွေရှိပါသလဲ
အဲကျွန်တော်လည်းပါပါတယ်ကျွန်တော်လည်းဟိုကကျွန်တော်ဆွေမျိုးလည်းပါပါတယ်ကျွန်တော်ကဟိုကကျွန်တော်စခန်းမှာလို့တဲ့အများကြီးပါပါတယ်ဟိုက300ကျော်ကျော်အင်ဂျင်စု300ကျော်ကျော်ပါပါတယ်ခင်ဗျ
ပြန်ပို့မဲ့သူတွေကိုဘယ်လိုများရွေးပါသလဲရှင်ကိုတင်မောင်ဆန
်းအဲဘာမှချွေတော့မရှိပါဘူးဟိုကသူတို့ကတော့ဟိုကအဲအတူရကဟိုသွားပြီးတော့ကိုသေးချင်းရင်းသွားပြီးတော့သူတို့ကိုပြောတယ်ကျွန်တော်မြို့မှာတွားရမယ်ပြင်ရမယ်ဒါပဲပြောတယ်ဟိုကတော့အတင်းတော့ကိုကတော့လောက်တာမရှိပါဘူးမနိုင်ပြင်တဲ့အတင်းလုံးမလားမလုံးတော့မနိုင်ပြင်ပဲပြီးမှာပါခင်ဗျ
ကိုတင်မောင်ဆန်းတို့အခုဒီနေ့အထိပေါ့နော်အခုကတော့မိုးချုပ်ပါပြီဒီနေ့အထိရောဒီပြန်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဟိုအာနာပိုင်နေဘက်ကလာပြီးတော့ပြောတာမျိုးစီစဉ်တာမျိုးဘာများရှိပါသလဲ
အကူရောအနာပြင်ဟိုကအနာပိုင်တွေကဟိုကမာကြီးတွေကိုပဲပြောတယ်ခင်ဗျမာကြီးတွေကိုမာကြီးကဟိုကလူတွေကိုသွားအင်းကြောင့်ဦးစီးစီကိုသွားပြီးတော့ပြောပါတယ်ခင်ဗ
ျကိုတင်မောင်ဆန်းတို့ကရောအခုအထုပ်အပိုးပြင်ထားပြီလားမနေ့ပြန်ပြန်ရမယ်ဆိုတဲ့ခါရောက်တော့
ဟိုကကျွန်တော်တို့ကဟိုကစီးင်းချတာစီးင်းကတော့ကျွန်တော်မြင်ပါတယ်ခင်ဗျကျွန်တော်စီးင်းချတာနဲ့ကျွန်တော်ကတော့တော်ဆိုးရင်နေပါတယ်ခင်ဗျအဲ့ဒါကြောင့်မလို့ကျွန်တော်ပြောတာပါခင်ဗျ
အဲ့တော့ကိုတင်မောင်ဆန်းတို့အနေနဲ့အထုပ်ပိုးပြင်ထားတာဘာညာဘာမှမရှိဘူးပေါ့နော
်အေးဘာမှမရှိဘူးခင်ဗျအ
ဲ့တော့အနာပိုင်နေဘက်ကဖိအားပေးနေတာမျိုးမဖြစ်မနေပြန်ရမယ်ကားပေါ်ဆွဲတင်မယ်ဆိုတဲ့အနေထားတွေရောရှိပါသလား
အဲ့လိုကတော့အခုတိမရှိပါဘူးကျွန်တော်တို့နဲ့ဌာနေပြင်ဖို့တော့ဟိုကဒိတ်တော်မကွာပါဘူးဗျာ၄၅မိုင်ချုံလို့ပဲဟိုကဒေးဝါနဲ့ဘရုံးနဲ့9မိုင်6မိုင်တော့ပဲကွာတာပါခင်ဗ
ျဟုတ်9မိုင်6မိုင်လောက်ပဲကွာတယ်ဆိုတော့အခုဒီမနေ့ပြန်มาစကြမယ်ဆိုတဲ့ခါရောက်တော့ဒီဌာနေပြန်ရေးအတွက်လှုပ်လှုပ်ရှားရှားဖြစ်နေတာမျိုးဟိုအနာပိုင်းနေလာပြီးတော့သွားဖို့လာဖို့စီစဉ်တာမျိုးတွေလည်းဘာမှမရှိသေးဘူးပေါ့နော
်အကွာတော့လောလောဆယ်တော့မရှိပါဘူးဟိုအနာပိုင်းတွေကဟိုလုံချွေချင်းချင်းချင်းချင်းရှိပါတယ်ခင်ဗျ
ဒီဌာနေပြန်ရေးမှာကိုတင်မောင်ဆန်းတို့လိုမပြန်ကျင်တဲ့လူတွေကဘာဖြစ်လို့စရင်ထဲမှာပါနေရတာလဲ
အဲ့ဒါကဘင်္ဂလားဆွေရကဘင်္ဂလားဆွေရကအဲ့ဒါအာကျွန်တော်ဟိုသွားတာနဲ့အဲ့ဒါဟိုစရင်လောက်တာမဟုတ်ပါဘူးကိုတပေါ်နဲ့ကိုလောက်တာလောက်တာပြီးတော့ကျွန်တော်ကချွန်ကြတာပဲဖြစ်တယ
်မတင်ကြီးထိုက်ပါရှင်ဒုတိယပိုင်းနိုင်ယူဝဲမှာအပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်နိုဝင်ဘာ14ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kilohertz 1953ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ58 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြမလူဒုနဲ့ကျန်းမာရေးအစီအစဉ်မှာအမျိုးသမီးတွေရင်သားကင်ဆာကြောင့်အသက်ဆုံးရှုံးတဲ့အထိအခြေအနေမဆိုးအောင်ဘယ်လိုကာကွယ်မလဲဆိုတဲ့အကြောင်းနဲ့မြမရေးသုံးသပ်ချက်မှာတော့ကြောက်ဖြူစီမံကိန်းကိစ္စမြမအတွက်တရုတ်စဉ်းစားရဲ့လားဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီး
There are still issues to be ironed out because, for example, the when coming to the Jiaopu Deep Sea Port,
American Pyeongsu Stimson Tutidana Phwe ga Tayou Muwada Yee Ya Pu Dwe Nyin Jae Mu Yun Sun Ne Ujo San Da Ru Swin Nwe Tong Tat Tin Pya Tha Ra Go Na Sin Ya Bu Shi Ba De Da Pyin A Gaza Tadin Si Sin Go Le Naw Pai Ma Thau Lwin Pi Ba Me Akhu Yin Song No Lu Lu Ne Jam Ma Yee Si Sin Go Thau Lwin Pi Ba Me Yan Da Kin Sa Phit Ma Phit ဘယ်လိုဂရုတစိုက်စောင့်ကြည့်ပြီးတိတိနဲ့အချက်တွေကိုသိထားရင်ဒီရင်သားကင်ဆာရဲ့ဆိုးရွားတဲ့ဘေးအန္တရာယ်တွေကိုကျော်လွှားနိုင်မှာဖြစ်တယ်လို့ဆေးပညာရှင်တွေကပြောပါတယ်။ဒေါက်တာတန်ဇော်ကလူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြပေးထားတာကိုနားဆင်နိုင်ပါရဲ့ရှင
်။အမျိုးသမီးတွေအနေနဲ့မိမိရင်သားကိုမိမိကိုယ်တိုင်မကြာခဏဆန်းသက်ဆစ်ဆေးကြည့်ဖို့လိုတယ်လို့ကျန်းကျင်သူတွေကပြောကြပါတယ်။အနည်းဆုံးတော့တစ်လတစ်ကြိမ်ဆန်းသက်ဆစ်ဆေးပေးရမှာပါရင်သားပပလေကိုနေရာလက်မကျန်အောင်လက်နဲ့ဆန်းသက်ကြည့်ပြီးအလုံးချိတ်တွေရှိမရှိဆိုတာကိုဆစ်ဆေးပေးရမှာဖြစ်ပါတယ်အလုံးချိတ်တွေ့ပြီဆိုတာနဲ့အန္တရာယ်ဖြစ်နိုင်တဲ့အလုံးချိတ်ဟုတ်မဟုတ်ကိုနားလည်တကြတဲ့ဆရာဝန်တွေနဲ့ပြသဆစ်ဆေးပေးဖို့လိုပါတယ်အလုံးချိတ်ရှိမရှိကိုလက်နဲ့ဆန်းသက်ကြည့်ပြီးတဲ့အခါနိုဒီကောင်းကိုလည်းခက်ဖော့ဖော့ညှစ်ကြည့်ရပါမယ်အရေးကြီးပဲဖြစ်ဖြစ်ပြီးပဲဖြစ်ဖြစ်တွေးရည်ပဲဖြစ်ဖြစ်အရေးတစ်ခုခုစိတ်ထွက်လာမယ်ဆိုရင်ဆရာဝန်နဲ့ပြသပေးရမှာပါဘေဘရင်သားနဲ့ညာဘရင်သားနှစ်မျိုးလုံးကိုဆန်းသက်စစ်ဆေးပေးရမှာဖြစ်ပါတယ်။ဂျိုင်းအထိဆန်းသက်စစ်ဆေးကြည့်ဖို့လိုပါတယ်။မိမိရင်သားကိုမိမိကိုယ်တိုင်ဆန်းသက်စစ်ဆေးပေးခြင်းဟာရင်သားကိစ္စယောဂါကိုစောစောစစ်စစ်ဖော်ထုတ်တဲ့နေရာမှာအထောက်အကူဖြစ်စေနိုင်ပြီးတောက်ကင်းအောင်ကုသနိုင်မှုအခွင့်အရေးတွေကိုတိုးမြင့်စေတယ်လို့ရှင်အောင်နေစီကိစ္စဖောင်ဒေးရှင်းအတွင်းမှုဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။စောစောစစ်စစ်တွေ့ရင်လည်းဆရာတို့ကတောက်ကင်းအောင်ကုသနိုင်တဲ့အတွက်အသေးပြောင်းနှုန်းကိုလျှော့ချနိုင်မှာဖြစ်ပါတယ်။စောစစ်တွေ့ရှိဖို့ကမျိုးသမီးများအတွက်အလွယ်ကူဆုံးကတော့မိမိရဲ့ရင်သားကိုမိမိတလားတစ်စင်ဆန်းသက်ခြင်းအပြင်လုံးခုကျိတ်စသည်အပြင်မတင်ကားပွဲလက္ခဏာတွေတွေ့တဲ့အခါမှာကုသမှုခံယူနိုင်မယ်ဆိုရင်အပြီးပျောက်ကင်းနိုင်ပါတယ
်။ရင်သားကိစ္စယောဂါဟာကြိုတင်ကာကွယ်ဖို့ခက်ခဲပေမဲ့စောစောစစ်စစ်ဖော်ထုတ်ကုသနိုင်ခဲ့မယ်ဆိုရင်တော့ပျောက်ကင်းအောင်ကုသနိုင်တဲ့ယောဂါတစ်ခုဖြစ်ပါတယ်။အမျိုးသမီးတွေကြားထဲမှာရင်သားကိစ္စယောဂါကြောင့်အသက်သေဆုံးမှုတွေကိုလျှော့ချပေးနိုင်မှုအတွက်ရင်သားကိစ္စနဲ့ပတ်သက်တဲ့အသိပညာဘူးတူတာတွေကိုဖြန့်ဝေပေးဖို့လိုတယ်လို့ချက်ချင်းသူတွေကပြောကြတာပါ။တကယ်ပါလုံးမှာလည်းအော်တိုဘာလကိုရင်သားကိစ္စခရီးပြုတဲ့လအဖြစ်သတ်မှတ်ပြီးရင်သားကိစ္စယောဂါနဲ့ပတ်သက်တဲ့လှုပ်ရှားမှုတွေပြုလုပ်ခဲ့ကြတာကြောင့်ရှင်အောင်ရင်းစီကိစ္စဖောင်ဒေးရှင်းနဲ့ဝိတာခါဖောင်ဒေးရှင်းတို့ကလည်းပူးပေါင်းပါဝင်လှုပ်ရှားခဲ့ကြတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။အော်တိုဘာလဟာတကယ်ပါလုံးမှာမျိုးသမီးများမှာအဖြစ်များဆုံးဖြစ်တဲ့ရင်သားကိစ္စခရီးပြုလဖြစ်ပါတယ်။ဒါကြောင့်မလို့ဆရာတို့ဒီနေ့ပွဲဟာဆိုလို့ရှိရင်ဝိတာခါဖောင်ဒေးရှင်းနဲ့ဆရာတို့ရဲ့ရှင်အောင်ရင်းစီကိစ္စဖောင်ဒေးရှင်းနဲ့ပူးပေါင်းပြီးတော့မြမပြည်တဝိုင်းမျိုးသမီးတို့တွေမှာဖြစ်ပွားနေတဲ့ဖြစ်များဆုံးဖြစ်တဲ့ရင်သားကင်ဆာကာကွယ်ရေးစောစီးစွာတရှိရေးနဲ့ပတ်သက်တဲ့အသိပညာပေးဟောပြောပွဲအခမ်းအနားပဲဖြစ်ပါတယ်
။အဝါလုံးညင်ဟာလည်းကင်ဆာယောဂါတွေဖြစ်ဖို့အခွင့်အရေးများစေတာကိုတွေ့ရှိလာကြတာကြောင့်ကင်ဆာယောဂါကာကွယ်တားဆီးရေးလှုပ်ရှားမှုတွေမှာအဝါလုံးညင်ရှိမရှိဆိုတာတွေကိုဆက်သက်စစ်ဆေးပေးလာကြတယ်လို့ဝိတာခါဖောင်ဒေးရှင်းဥက္ကဋ္ဌဖြစ်သူဒေါက်တာဒေါ်စုလာဟန်ကပြောပါတယ်
။ရင်သားကင်ဆာဆိုလို့ရှိရင်ဒီခုနပြောသလိုအမျိုးသမီးတွေအတွက်အဖြစ်များဆုံးယောဂါရဲမှာပါပါတယ်။အနောက်ကဘာပေါ်မှာဆိုရင်19စက္ကန့်တိုင်းကိုအမျိုးသမီးတဦးနှုံးကိုဒီရင်သားကင်ဆာဖြစ်တာကိုတွေ့ရှိရတယ်။ဒါပေမဲ့ကောင်းတဲ့တစ်ချက်ကတော့စောစီးစွာသိရှိပြီးတော့ဂရုပြုကြမယ်ဆိုလို့ရှိရင်ဒီဖြစ်ပွားမှုနှုံးတွေကရောကျလာမယ်။အဲ့အပြင်ကိုကျမတို့ကဒီနေ့ပွဲလေးမှာဆိုရင်ဒီအသိပညာပေးတဲ့အပြင်မှာနီးစနစ်ကြကြဘယ်လိုဆန်းသတ်ရမလဲဆိုတာကိုလည်းဒီ breast model ပေါ့နော်။အဲဒီဟို ပုံစံလေးနဲ့ဒီမှာလည်းသင်ပေးတယ်နောက်ပြီးလို့ရှိရင်တကယ်ကိုယ်ရစမ်းကျင်လည်းအဲရွှေရောင်ကျင်းစီဖောင်ဒေးရှင်းမှာကျွမ်းကျင်တဲ့အဲသူနာပြုဆရာမကြီးလည်းပါတဲ့အတွက်ကြောင့်ကိုယ်ရင်လည်းစမ်းသွားလို့ရတယ်အဲ့ဒီအပြင်မှာအဝါလုံးယောဂရီမှာဆိုလည်းကင်ဆာယောဂဖြစ်နိုင်တယ်ဒါကြောင့်ဒီရက်တို့ဘာလဲကိုယ်လေးချိန်တို့တိုင်းပြီးတော့ BMI အတွက်ပေးတယ်နောက်ပြီးလို့ရှိရင် waist circumference ခါရဲ့ပတ်လည်တိုင်းပေးရတယ်ဒါဆိုလို့ရှိရင်ကိုယ်ဘယ်လိုနေထိုင်စားသောက်ရမလဲဆိုရဲအဲ့ဒီလက်ကမ်းစာဆောင်တွေကိုလည်းကျွန်မတို့ပေးတယ်
ရင်သားဆက်သက်စစ်ဆေးတာနဲ့အဝမလွန်အောင်ထိန်းသိမ်းတာတွေအပြင်ကင်ဆာယောဂဖြစ်စေနိုင်တဲ့အနေထိုင်စားသောက်တွေကိုရှောင်ကျဉ်ပေးမယ်ဆိုရင်ရင်သားကင်ဆာယောဂဖြစ်ဖို့ရာဂိုင်းတွန်းတွေကိုရော့ချစေတယ်လို့ဝိတာခါဖောင်ဒေးရှင်းမှဦးဆောင်နာရကဖြစ်သူဒေါက်တာဒေါ်ဝင်းမင်းတစ်ကပြောပါတယ
်ကင်ဆာကဆော့လင်းစာတိတ်လို့ရှိရင်တော့နော်ပြက်ကင်းစာကုသနိုင်တယ်ပေါ့နော်အဲကြောင့်ဆော့လင်းစာတိတ်ဖို့အတွက်ကိုနေ့စဉ်ဆန်းစစ်ကြည့်ပြီးတော့ပေါ့နော်ကိုယ့်ရဲ့ရင်သားကိုဆန်းစစ်ကြည့်ဖို့လိုတယ်ပြီးတော့ကံရင်းသားကင်ဆာဖြစ်နိုင်အောင်ပတ်ပိုးနေတဲ့အကြောင်းအရာတွေအဝလွန်တာတို့အစားအသောက်မမှန်တာတို့ကောင်းမွန်တဲ့အစားအသောက်တွေမစားတာတို့ဒီလိုဟာမျိုးတွေ processed eat တွေအများကြီးတောက်တာတို့နော်ဒီလိုဟာမျိုးတွေကိုဆော့ချပေးဖို့လိုပါတယ်ပြီးတော့မိသားစုထဲမှာ breast cancer ရှိခဲ့ပြီးတဲ့သူရှိတယ်ဆိုလို့ရှိရင်ပုံမှန်လည်းအချိန်မီသိရှိနိုင်ရန်အတွက်ပေါ့နော်ဒီလိုတွေစမ်းသပ်မှုတွေနဲ့ကာကွယ်မှုတွေလည်းလုပ်သင့်ပါတယ
်ရင်သားကင်ဆာယောဂကိပြူရေးလှုပ်ရှားမှုတွေနဲ့အတူမိမိရင်သားကိုမိမိကိုယ်တိုင်ကိစ္စရရင်အမျိုးသမီးတွေမှာအဖြစ်များနေတဲ့ရင်သားကင်ဆာယောဂရဲ့ BNA ကိုထိထိရောက်ရောက်ကျော်လွှားနိုင်တဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်သွား
မြန်မာလူထုနဲ့ကျန်းမာရေးခန္ဓာကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင် VOA မြန်မာပိုင်းကအခုထုတ်လွှင့်ပေးနေတဲ့ Radio စီစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအခုကျမတို့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။ကြောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းပထမအဆင့်ကိုမြမတရုတ်နှစ်နိုင်ငံသဘောတူလိုက်ကြပါပြီ။ဒီစီမံကိန်းကောင်ထဲပေါ်လာရင်မြမအတွက်ကြုံတွေ့လာရမယ့်အရင်းနှီးပြဿနာ၊တိုင်းဒေသလက်နက်ကိုင်တွေနဲ့ပတ်သက်လာမယ့်ပြဿနာစတာတွေကိုတရုတ်တို့အနေနဲ့ဘယ်လောက်အလေးထားစဉ်းစားပါသလဲ။သူတို့လိုချင်တာရရင်ပြီးရောဆိုတဲ့သဘောမျိုးလုပ်နေသလားဆိုတာ American ပြည်ထောင်စု Stimson သုတေသနအဖွဲ့ကတရုတ်မူဝါဒရေးရာပူးတွဲညွှန်ကြားမှုယွန်းစွန်းနဲ့ဥကြောဇန်တာတို့ဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင
်ယွန်းစွန်းခင်ဗျာကြောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းနဲ့နောက်ဆုံးတရုတ်နဲ့မြန်မာနှစ်နိုင်ငံများမှာသဘောတူညီမှုတစ်ခုရလာကြပါပြီတကယ်တော့ဟာပထမအဆင့်သာဖြစ်ပါတယ်သဘောတူညီမှုကိုအတော်ကြာကြာညှိနှိုင်းယူခဲ့ရတာဆိုတော့ဒီသဘောတူညီမှုကိုဆက်လက်အကောင့်ထဲဖော်မဲ့ကိစ္စအားလုံးဖြောင်ဖြူးသွားပြီလို့ဆိုနိုင်ပါသားခင်ဗျ
while looking into the implementation we believe that there are still issues to be ironed out because for example the when coming to the Jiaopu deep sea port there are originally four stages right So the agreement that you just talked about
ဒီလက်တွေ့အကောင့်ထဲဖော်ရေးနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်တော့ဒီဖြည့်ရှင်းရမယ့်ကိစ္စနှစ်ရက်ရှိပါလိမ့်မယ်။ကြောက်ဖြူရင်းနဲ့စီမံကိန်းကမူလကအဆင့်၄ဆင့်ရှိပါတယ်။အခုရှင်ပြောတဲ့ 1.3 ဘီလီယံကိစ္စကပထမအဆင့်ပဲဖြစ်ပါတယ်။ဒီပထမအဆင့်ကလည်း 1.6 ဘီလီယံကနေပြီးတော့ 1.3 ဘီလီယံအထိရှော့ချပြီးတော့ပိုင်ဆိုင်မှုကိစ္စမှာလည်းအစကတရုတ်က85ရာခိုင်နှုန်းနောက်ပြီးမြန်မာက15ရာခိုင်နှုန်းရှိခဲ့ရာကနေအခုမြန်မာဘက်က30ရာခိုင်နှုန်းအထိရယူဖို့တိုးမြှင့်လိုက်တာပါ30ရာခိုင်နှုန်းအဲမှာဆိုရင်15ရာခိုင်နှုန်းကမြေအတွက်ဖြစ်ပြီးကျန်တဲ့15ရာခိုင်နှုန်းကတော့ငွေဆိုက်ရမှာဖြစ်ပါတယ်ဆိုတော့ဒီငွေတွေကိုသူတို့ကိုယ်တိုင်ရှာမလားဒါမှမဟုတ်တရုတ်ဘက်ကနေပြီးတော့ချီမလားဆိုတာကိုစောင့်ကြည့်ရအောင်ပါနောက်ပြောလက်တွေ့အကောင့်ထဲပေါ်တဲ့အခါမှာလည်းအရင်တရုတ်စီမံကိန်းတွေအတွေ့အကြုံရဆိုရင်တဘာဝပတ်ဝန်းကျင်ထိခိုက်မှုလူမှုပတ်ဝန်းကျင်ထိခိုက်မှုအလောက်ကင်ဖန်တီးပေးမဲ့အခြေအနေဒါတွေကိုဒေသခံတွေကအထူးပဲစိုးရိမ်နေကြတာပါဒီကိစ္စတွေကိုဒေသခံမြန်မာတွေတွေမကပဲနဲ့ပြည်ပလေးလာသူတွေလည်းစောင့်ကြည့်နေပါလိမ့်မယ
်ဒီကိစ္စနှစ်ခုအနက်ပထမအချက်ဖြစ်တဲ့ငွေကြေးကိစ္စနဲ့ပတ်သက်ပြီးမေးချင်ပါတယ်အရင်တုန်းကတော့သတိငံမှာဖြစ်တဲ့နမူနာကိုကြည့်ပြီးတော့တရုတ်ရဲ့ကျွေးမီဝန်ထုတ်ဝန်မှုပြီးပြီးတော့နလမလူထိုင်အောင်ဖြစ်မယ်ဆိုတာကိုမြန်မာဘက်ကအများအားဆိုရင်တကြီးရှိခဲ့ပါတယ်ဆိုတော့အခုမြန်မာဘက်ကအရင်နှစ်တူတယ်လက်ရှိတံပိုးကိုလည်းပဲအတော်အသင့်ချော့ချလိုက်ကြတယ်ဆိုတော့တရုတ်ရဲ့ကျွေးမီပြဿနာကမြန်မာဆိုရင်ကမလိုတော့တဲ့အချိန်ရောက်သွားပြီလို့ဆိုနိုင်ပါမှာခင်ဗျ
ာ Well I think for the case of Jiaopu originally when the so we know that the total size of the deep sea port was
မူလငွေကြေးပမာဏ American dollar 9.2 billion ရှိပါတယ် ဒီအထက်မှာမြန်မာဘက်က30ရာခိုင်နှုန်းစိုက်မယ်ဆိုရင်1ဘီလီယံအရင်နှစ်ပြုတ်ရပါလိမ့်မယ်စိုက်ထားတဲ့မြေပုံနှုတ်လိုက်ရင်တော့ဒေါ်လာ1ဘီလီယံကျန်ပါသေးတယ်ဆိုတော့မူလရည်ရွယ်ထားတဲ့ 9.2 ဘီလီယံစီမံကိန်းကိုဆက်လုပ်သွားမလားဆိုတာကျွန်မမသိနိုင်ပါဘူးအခုလောလောဆယ်လှုပ်လိုက်တာကတော့မြန်မာဘက်ကနေပြီးတော့ဘန်နာရေးဝင်ပတော့ဝင်ဖို့တက်တာမှုရရှိသွားစီပါတယ်။ဒါမဲ့လည်းအပြေအဝဆက်လုပ်လာမယ်ဆိုရင်တော့ဝင်တော့ဝင်ဖို့ပို့ပြီးကြီးလာမှာတည်ကြပါတယ
်။ဒီတရုတ်ရဲ့ကြောက်ဖြူစီမံကိန်းဟာမြန်မာအနောက်ဖက်အင်းကြီးချင်းနိုင်ငံကြီးဖြစ်တဲ့အိန္ဒိယအတွက်လည်းပဲဒါအဓိကတွန်းအားတရဖြစ်လာမယ်လို့ထင်ပါတယ်။အိန္ဒိယဟာအခုဝန်ကြီးချုပ်နရင်ဒရာမိုဒီလက်ထက်မှာ Act East ဆိုတဲ့ဘူဟာရအရာဒါအရှေ့တောင်အရှေ့နိုင်ငံတွေကိုထိုးဖောက်ပြီးစီးပွားရေးလုပ်ဖို့စင်ရကိစ္စမှာမြန်မာအဓိကကြပါတယ်။ဒါကြောင့်လဲမြန်မာမှာယင်းနှိမ့်နိုင်ရေးကိစ္စကိုအချိန်ဟုန်မြင့်ဖို့တရုတ်ကသိမြင့်နေပြီးငါတို့နောက်ကျလို့မဖြစ်ဘူးဆိုပြီးတော့အိန္ဒိယဘက်ကတွန်းအားပေးတာတွေတိုက်တွန်းတာတွေအများကြီးတွေ့လာရပါတယ်။ဒီနှစ်ခုကိုဘယ်လိုနှိုင်းရှင်ပြောလို့ပါလဲခင်ဗျာ။ရှေ့လာလား
။ Well with the Indian investment we know that because of the different political systems the Indian bureaucracy
and you are going to be the yin ni myaw na mu ne patte pyo pyo ya mae so yin naingae yi snit ya india ye bureaucracy yan dia da ba mo le democracy snit ga tiyou naingae ye song phyet che cha mu snit the a mya ji po pyo jan ja ba de tiyou bak ga ro da bat twin song phyet che cha pi lo ngwe sai nai ma de india ga di lo ma phit nai ma
o okay jino ja phyet pi mye bya de jino tu da ha democracy snit the a na thong song phyet de snit ga po kaung de lo pyo lo de taw la khmyar
Well, I think it's just a different government structure.
ဒါကအစိုးရရန်နေရခြင်းကွဲလွဲမှုလို့ပဲထင်ပါတယ်ရှင်။တရုတ်ဘက်ကတော့ဒါကနိုင်ငံပိုင်စီးပွားရေးလုပ်ငန်းနိုင်ငံပိုင်ဘဏ်အားလုံးကအစိုးရပိုင်တာပါ။ဆိုတော့အစိုးရကဆုံးဖြတ်ချက်ချလိုက်ပြီဆိုတာနဲ့နိုင်ငံပိုင်လုပ်ငန်းတွေဘဏ်တိုက်တွေကိုလှုပ်ခိုင်းလို့ရပါတယ်။အိန္ဒိယမှာတော့အဲ့လိုမဟုတ်ပါဘူး။ဥပမာအဖြစ်ဒီမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတစ်ခုလုပ်နိုင်ဖို့အတွက်အဲ့ဒီစီမံကိန်းအတွက်ကိုပြည်သူအခွန်ဘဏ္ဍာကိုသုံးမယ်ဆိုရင်ပါလီမန်ကတစင်သွားရပါလိမ့်မယ်။ဒါကစီးပွားရေးအဖြစ်လှုပ်တင်သလား။အောင်မြင်နိုင်မဲ့လားလားရှိလား။နိုင်ငံရေးအရာရောလှုပ်တင်လှုပ်ထိုက်ရလားဆိုတာဆွေးနွေးရပါတယ်။အခြေတင်ပြောရပါလိမ့်မယ်။ဆိုတော့တရုတ်ဘက်မှာ state dominated approach နိုင်ငံတော်ကနေပြီးတော့ထိန်းချုပ်ချီးကဲမှုကအဆုံးဖြတ်ကိုပို့ပြီးတော့ထိရောက်စေတယ်လို့ပဲဒီနေ့အဖြစ်ကျွန်မပြောချင်ပါတယ်။နောက်တစ်ချက်သိထားဖို့လိုတာကအိန္ဒိယရဲ့စီးပွားရေးအင်အားကတရုတ်စီးပွားရေးအင်အားကိုမရှင်းတာပါဘူး။မြန်မာနိုင်ငံမှာဒီလောက်ပမာဏကြီးရဲ့ယင်းနှိမ့်နှံမှုကိုတရုတ်လုပ်တယ်လို့မျိုးအိန္ဒိယကမလုပ်နိုင်ပါဘူ
းဒီတရုတ်စီမံကိန်းအပေါ်မှာအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကရောဘယ်လိုသဘောထားမှန်းလို့ထင်ပါလဲခင်ဗျာ
Oh well I'm sure you don't need me to elaborate on the impact of the Rohingya crisis.
Rohingya ပြည်ထောင်ရဲ့ကြေရိုက်ခတ်မှုကိုအသေးစိတ်ရှင်းပြဖို့ပြောတာတော့မဟုတ်ဘူးထင်ပါတယ်။အခုနိုင်ငံတကာအတိုင်းအဝိုင်းကမြန်မာအစိုးရနဲ့မြန်မာစစ်တပ်တို့ရဲ့ Rohingya ပြည်ထောင်အပေါ်မှာကင်တွယ်မှုနဲ့ပတ်သက်ပြီးတော့အနှုတ်လက္ခဏာသဘောထားရှိနေကြတာကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဒီလောက်ကြီးမားတဲ့ပမာဏနဲ့ယင်းနှိမ့်နှံဖို့အခုချိန်မှာဘယ်အနောက်နိုင်ငံကမှစိတ်ကူးကြလိုက်မှာမဟုတ်ပါဘူး။
ယုံဆိုင်ရဲ့နောက်တစ်ခုလူတွေသိကျင်နေရတဲ့ကိစ္စကဒီကြောက်ဖြူရင်းနဲ့စီကန်းစီမံကိန်းဟာရဆိုင်ထားတဲ့မြေဆုံစီမံကိန်းနဲ့ဘယ်လိုဆက်ဆံမှုရှိနေလဲဆိုတဲ့ကိစ္စဖြစ်ပါတယ်။တချို့ကတော့အခုကြောက်ဖြူစီမံကိန်းဟာမြေဆုံစီမံကိန်းကိုရပ်ပစ်လိုက်ရတဲ့အတွက်အစားထိုးပေးရလို့တော့စဉ်းစားနေကြပါတယ်။ဆိုတော့တရုတ်ဘက်ကဒီကြောက်ဖြူစီမံကိန်းကိုရာသွားပြီးဆိုပြီးတော့မြေဆုံစီမံကိန်းကိုမေးဖြောက်ပစ်လိုက်မယ်လို့ယူဆပါလားခင်ဗျာ။
I don't think the Chinese investor, especially the SPIC, the Chinese investor on the Mekong project has forgotten about
this. This is the same thing that the Yen Ni Myo Nan Mo located to the two of the people who are the SPIC company. They are the Yen Ni Myo Nan Tha Re Ngwe Jie Go Me Phyao Pit Lai Pi Lo Jama Ma Tin Ma U. Aku Lo Lo Se Ma Chao Phyu Atu Si Bwa Yi Song Kaisa Go Taip Pyo U Sa Pe Ni Do Mekong Kaisa Go Naw Tan Po Tha Re Lo Tin Ma Re. Da Ga Tiyou Phak Ka Mekong Kaisa Go Pit Pe Lai Pi Lo Ma So Nai Ma U.ဒီမြေဆုံနဲ့ပတ်သက်ပြီးတော့နှစ်ဖက်အစိုးရတွေကဒါကိုလုံးဝစွန့်ပစ်လိုက်ပြီးလို့ကြေညာပြီးတော့စိုက်ထုတ်ပြီးအရင်းကြီးတွေကိစ္စကိုလည်းအပြီးတိုင်းမဖြေရှင်းနိုင်သေးသမျှဒီပြဿနာကရှိနေဦးမှာဖြစ်ပါတယ်ရှင
်။ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်နောက်ဆွေးနွေးချင်တဲ့အချက်တစ်ခုကတော့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ဆက်ဆက်နေပါတယ်။တရုတ်နိုင်ငံ UN နယ်နဲ့ရခိုင်ပြည်နယ်ဘက်ကကြောက်ဖြူဆက်ဆွဲတဲ့လမ်းဟာတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေရဲ့နယ်မြေအများအပြားကိုဖျက်ဆီးပြီးသွားပါတယ်။ဆိုတော့ဒီလမ်းကြောင်းလုံလုံစိတ်ချဖို့အတွက်ဒီတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့မြန်မာအစိုးရအကြငင်းချမ်းရေးရလာအောင်တရုတ်ဘက်ကပူပြီးဖိအားပေးလာနိုင်တယ်လို့ယူဆပါသားခင်ဗျာ
Well the question is the Chinese government can put pressure on the ethnic groups to do what to surrender
ဒီညမှာမေးစရာကတိုင်းသားလက်နက်ကိုင်တွေကိုဘာလို့ဖို့ဖိအားပေးရမှာလဲဆိုတာပါလက်နက်ချကြလို့ဖိအားပေးဖို့ဆိုတာကတော့ဖြစ်လာနိုင်မယ်လို့ကျွန်မမထင်ပါဘူးမြန်မ မြန်မာပြည်မြောက်ပိုင်းကတိုင်းဒေသအင်အားစုတွေလက်နက်ချဖို့တရုတ်ကဖိအားပေးသည့်တိုင်အောင်မှာဒီတိုင်းဒေသတွေကသူတို့ဆက်ပြီးတော့ရပ်တည်နိုင်ရေးအတွက်စိုးရိမ်ကြပါတယ်။ဆိုတော့တက်မတော်နဲ့ဘယ်လိုမျိုးသဘောတူညီမှုမျိုးရနိုင်မှာလဲ။တက်မတော်စီကဘယ်လိုဆက်ဆံမှုမျိုးသူတို့ရနိုင်မလဲဆိုတာတွေနဲ့ပတ်သက်ပြီးတော့စိုးရိမ်ကြတာဖြစ်ပါတယ်။ဒီတော့တရုတ်အစိုးရကကြောက်ဖြူစီမံကိန်းကိုလှုပ်ခွင့်ရသွားလို့ဒီတိုင်းဒေသတွေကိုဂယူးဆိုက်တော့မှာမဟုတ်ဘူး။ဒါကြောင့်မလို့ဒီတိုင်းဒေသတွေငញ្ញញရေးကိစ္စမှာဆွေးနွေးဖို့တောင်းဆိုချက်တွေကိုလည်းယူဆိုက်စရာမလိုတော့ဘူးလို့မြန်မာဘက်ကထင်နေရင်တော့မိုက်ရာကြပါလိမ့်မယ်ရှင
်။ဆွေးနွေးတိုင်းဒေသအင်အားစုတွေကကြောက်ဖြူယူနန်ကုလူဆက်သွယ်ရေးလမ်းကြောင်းအတွက်လုံးဝအနှောင့်အယှက်မဖြစ်စေရပါဘူးလို့ပြောယုံနေမယ်။စစ်ချလက်ချအေးအေးဆေးဆေးစီမံကိန်းတွေကိုဆက်လုပ်သွားရမယ်ဆိုတဲ့သဘောလား
။ Well,I have heard of this complaint or this suspicion or this warning from the Burmese side from almost 10 years ago that the ethnic rebels were going to attack the
Myanmar. ဒီလိုမျိုးစောရကတက်တဲ့စကားမျိုးမြန်မာဘက်ကလွန်ခဲ့တဲ့10နှစ်လောက်ကမေးခဲ့တယ်လို့ကျွန်မကြားဘူးပါတယ်။တရုတ်ပြည်ကိုပိုက်လိုင်းဖောက်မဲ့ကိစ္စမှာဒီလိုမျိုးပိုက်လိုင်းအတိုက်ခံရရင်တရုတ်ဘက်ကအများကြီးနစ်နာနိုင်ပါတယ်။အခုချိန်ထိတော့ဒီတိုင်းရင်းသားတွေတရုတ်ပိုက်လိုင်းကိုတိုက်ခိုက်တာမတွေ့ရသေးပါဘူး။ဒီတိုင်းဒေသအင်အားစုတွေကမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ထိန်းကုတ်မှုအောက်မှာရှိနေသမျှတရုတ်ရဲ့အကျိုးစီးပွားတွေကိုတိုက်ခိုက်ထိပါစေလိမ့်မယ်လို့ကျွန်မမထင်ပါဘူး။သူတို့ကိုတရုတ်ကထောက်ပံ့ထားပါ။သူတို့ရက်တရေတွေတရုတ်ကိုသူတို့လိုအပ်ပါတယ်။သူတို့ကိုထမင်းကျွေးရက်လက်ကိုသူတို့ဘလို့ပြန်ပြီးတော့ကိုက်ပါမလဲရှင်
။အဲ့လို့ဆိုရင်ဒီတိုင်းဒေသတွေကသူတို့အကျိုးစီးပွားကိုမထိခိုက်သေးရင်တရုတ်ကခြေရင်နဲ့နဲ့ကြီးဒုနှံ့ပြီးနေသွားမယ်ဆိုတဲ့သဘောမျိုးဖြစ်နေတာပေါ့။သူတို့ကိုမတိုက်ရင်ပြီးရောဆိုပြီးတော့မြန်မာနိုင်ငံတပြည်လုံးချင်းချင်းရရှိဖို့ကိစ္စကိုတော့ထက်မတွေ့တော့ဘူးဆိုတဲ့သဘောမျိုးမကြောက်ဘူးလား။
Well, if you look at the overall economic push that China has over Myanmar or in mainland Southeast Asia,
instability ပါမြန်မာအပါအဝင်အရှေ့တောင်အာရှကုန်းတွင်းနိုင်ငံတွေမှာတရုတ်လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေအားလုံးကိုခြုံကြည့်မယ်ဆိုရင်တည်ငြိမ်မှုမရှိခြင်းဆိုတာဘယ်တော့မှသတင်းကောင်းမဟုတ်ပါဘူး။ဒါကြောင့်လို့မြန်မာနိုင်ငံမြောက်ပိုင်းနယ်စပ်တစ်ချောင်းမှာရှိတဲ့တိုင်းဒေသပဋိပက္ခတွေကိုမဖြေရှင်းနိုင်သမျှစီးရေးပဋိပက္ခတွေရှိနေသမျှတရုတ်အကျိုးစီးပွားအတွက်သတင်းစိုးတွေပဲဖြစ်ပါတယ်။ဆိုတော့ရှင်မေးတဲ့မိကုံဖြေရမယ်ဆိုရင်တရုတ်ကဒီတိုင်းရင်းသားအင်အားစုတွေကိုလက်လွတ်လိုက်မယ်ဆိုတာလည်းမဟုတ်ပါဘူးလက်မလွတ်ဖဲထားဖို့ဆိုတာလည်းမဟုတ်ပါဘူးဒီငိမ့်ငိမ့်နဲ့ပတ်သက်လို့လဲထောက်ခံမထောက်ခံဘူးလည်းမဟုတ်ပါဘူးနှစ်ခုစလုံးနဲ့ဆန့်ကျင်ဘက်သဘောပါတရုတ်ကတော့ပိုက်လိုင်းကိုဆက်လုပ်မယ်ကြောက်ဖြူအထူးစီးပွားရေးဆောင်ကိုဆက်လုပ်မယ်ရထားလမ်းစီမံကိန်းကိုဆက်လုပ်မယ်ဆိုတာသာဖြစ်ပါတယ်ဒါပေမဲ့ဒါဟာငိမ့်ငိမ့်ဖြစ်စဉ်ကိုရပ်တန့်စေမယ်တစုံတစ်ခုဖြစ်အောင်လို့လုပ်မယ်ဆိုတဲ့သဘောလည်းမဟုတ်ပါဘူးတရုတ်ကမြန်မာနိုင်ငံရဲ့စစ်မှန်သောငြိမ်းချမ်းရေးကိုလိုချင်တယ်လို့တော့ကျွန်မထင်ပါတယ်။တရုတ်မပါရင်ကောဒီမြန်မာအဆင်ပြေမလား။တရုတ်မပါဘဲနဲ့ Federal စနစ်နဲ့ပတ်သက်လို့တက်မတော်ကတိုင်းရင်းသားတွေနဲ့အပေးယူလုံနိုင်မလား။ဒါတွေကအပြည်ရင်းပြဿနာမြန်မာပြည်တွင်းကိစ္စပါ။ဒီပြဿနာတွေအတွက်ပြည်ပကိုအပြစ်တင်နေလို့မြန်မာပြဿနာပြေလည်မှာမဟုတ်ပါဘူးရှင့်။
ကျောက်ဖြူရည်နဲ့စိတ်ကန်းစီမံကိန်းပထမအဆင့်ကိုမြန်မာတရုတ်နှစ်နိုင်ငံသဘောတူလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီး American ပြည်ထောင်စု Stimson သုတေသနအဖွဲ့တရုတ်မူဝါဒရေးရာပူရဲညွှန်ကြားမှုယွန်းစွန်းနဲ့ဥကျော်ဇန်တာတို့ဆွေးနွေးသုံးသပ်တင်ပြခဲ့တာပါအခုဆက်ပြီးတော့အပတ်စဉ်တင်ဆက်နေကြတဲ့အားကစားသတင်းလွှာအစီအစဉ်ကိုနားဆင်ရပါမယ်ကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။2018 ASEAN Suzuki Flag ဘောလုံးပွဲတွေစတင်လိုက်ပါပြီ။မြန်မာအသင်းကတော့ပွဲဥဒ္ဒေမှာကမ္ဘောဒီးယားကို6-2နဲ့အနိုင်ရသွားပါတယ်။ Premier League က Manchester Derby မှာတော့ Man City က Man U ကို3-2နဲ့နိုင်သွားပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
2018 ASEAN Suzuki Flag ဘောလုံးပွဲတွေကိုတော့နိုမာ၈ရက်နေ့ကစတင်လိုက်ပါပြီ။အုတ်စုအေမှာတော့မြန်မာအသင်းဟာဗီယက်နမ်၊မလေးရှား၊ကမ္ဘောဒီးယား၊လာအိုတို့နဲ့ကစားရမှာဖြစ်ပြီးအုတ်စု B မှာတော့လက်ရှိချန်ပီယံထိုင်း၊အင်ဒိုနီးရှား၊စင်ကာပူ၊ဖိလစ်ပိုင်နဲ့တီမောလက်စတီတို့ပေါင်းပါတယ်။အုတ်စုပထမပွဲစဉ်တွေကိုနိုမာ၈ရက်နေ့နဲ့9ရက်နေ့တွေမှာကစားခဲ့ကြပြီးတော့အုတ်စုအေမှာတော့မလေးရှားကကမ္ဘောဒီးယားကို2-2မရှိ၊ဗီယက်နမ်ကလာအိုကို3-2မရှိနဲ့နိုင်ရပြီးတော့အုတ်စု B မှာတော့ထိုင်းကတီမောလက်စတီကို9-2မရှိနဲ့အပြတ်သတ်နိုင်ရပြီးတော့စင်ကာပူကအင်ဒိုနီးရှားကိုတကူကိုပြင်းနေနိုင်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကတော့မြန်မာအသင်းဟာပွဲဥတွေအဖြစ်နဲ့ကမ္ဘောဒီးယားနဲ့မန္တလေးမြို့မှာကစားကြတာမှာမြန်မာက6-2နဲ့အနိုင်ရသွားပါတယ်။ကမ္ဘောဒီးယားအသင်းကဂိုးရင်သွင်းခဲ့လို့ပထမပိုင်းမှာကမ္ဘောဒီးယားအသင်းကဥဆောင်နေခဲ့တာပါ။ဒါပေမဲ့မြန်မာအသင်းကဒုတိယပိုင်းမှာ6-2ပြန်သွင်းပြီးတော့နောက်ဆုံးမှာ6-2နဲ့အနိုင်ရသွားခဲ့ပါတယ်။ မြန်မာသင်းအတွက်ခိုးတွေကိုတော့လိုင်းဘဘူကငကိုးတန်းထောင်နဲ့စီသူအောင်တို့ကတကိုးစီတင်းခဲ့တာပါဒီဘက်ကစားသွားတဲ့မြန်မာသင်းရဲ့ခြေစွမ်းနဲ့ပြိုင်ပွဲအလားအလာရင်းနဲ့ပတ်သက်ပြီးအောက်သားဆောင်းဝါရှင်ကိုစော်မြို့တန်ကိုမေးကြည့်ထားပါတယ
်မြန်မာသင်းကတော့ဆောင်းနဲ့ပတ်သက်ပြီးဘယ်လိုမြင်လဲဆိုတော့ဟိုရလာပါရတော့ဒီနေ့ဆရာပေါ့ဗျာတို့တော့လည်းကစားကွက်နေသားရဲ့တူးချင်းစွမ်းနေမှုတွေပါရတော့အားရစရာလုံးဝမရှိဘူးကွာပေါ့နော်ကမ္ဘောဒီးယားလိုအတင်းကိုဗျာတစ်သက်သက်ပြီးပြီးပြီးကစားနိုင်တာမျိုးမရှိဘူးဘက်ကတော့ပဲအသေးယူလေးလေး1 2ရိုက်တာလေးတွေပါရတော့ပိုကောင်းပြီးတော့မြန်မာအသင်းကတော့ဂိုးတော့ရပါရဲ့ကစားကွက်ကကစားပုံကစားကွက်ကတော်တော်ကိုဟိုလိုအပ်နေသေးတဲ့အနေသားပေါ့နော်ဆိုတော့ကြာမီကိုအတူတူပြောရရင်ရလကူဒီနေ့ပြင်မဲ့ကစားပုံကလုံးဝအားရစရာမရှိသေးဘူးလို့ပြောရပါမယ်
။ဆိုတော့မြန်မာအသင်းအနေနဲ့ဒီအုပ်စုကနေဒီအကျိုးဘောလူပွဲတက်နိုင်ဖို့အလားလာကိုရောဘယ်လိုမြင်လဲမြန်မာအသင်းအုပ်စုတက်နိုင်မလား။အ
ဲဒီနေ့ကမ္ဘောဒီးယားနဲ့ကစားသွားတဲ့ခြေစမ်းမျိုးလိုကြည့်တော့ဒါဟိုအုပ်စုကတက်ဖို့ကတော်တော်ကိုမလွယ်ခူဘူးလို့ပြောရပါမယ်နော်မလွယ်ဘူးဆိုတာတော်တော်ကိုဟိုမလေးစားကိုနိုင်ဖို့အတွက်ကိုတော်တော်လေးခက်ခဲဆဲဆဲကစားမယ်အမိသားလို့ပြောရပါမယ်။ဒီခြေစမ်းနဲ့ကတော့ဒီဒီနိုင်နိုင်မှုဆိုတော့ဟိုတော်တော်ကိုဖြစ်နိုင်ပြီလဲပါတယ်ဆိုတော့ဒီဒီနေ့ကစားသွားတဲ့ခြေရာတိုင်းတာဆက်သွားမယ်လို့ရှိနေတော့ဒီနေ့စူပီဂျီပလာဘောလုံးပြပုံမှာမြန်မာနိုင်ငံအဲမြန်မာဘောလုံးပင်ကဟိုအုပ်စုအစ်င့ကလည်းလက်တင်ရဖို့ကရာဂိုင်လို့များတယ်လို့ပြောရမှာပေါ့
မလေးရှားတော့အဝေးကွင်းမှာသွားကစားမှာဆိုတော့နည်းနည်းအခက်အခဲရှိနိုင်တယ်ဆိုတော့ဗီယက်နမ်ကိုရောအိမ်ကွင်းမှာမနိုင်နိုင်ဘူးလား
အဲမနိုင်နိုင်ပါဘူးဗီယက်နမ်ကကတော့ဟိုနိုင်ဖို့ပြောရင်ပြည်ကြဖို့တောင်မှမယ်တော်တော်လေးကိုခေခေခေယူရမယ်လို့ထားပါဒါကဒီနေ့ကစားတော့ခြေစမ်းပေါ့နော်ခြေစမ်းမမူတည်တုံးတာပေါ့ဒီကြားထဲမှာနီးကြီးရဲ့ဒီတပွဲတို့နီးကြီးဟာတွေဘယ်လိုရှိမလဲဆိုတော့လေဟိုပြောလို့တော့မရဘူးဆိုတော့ညာဒီလိုလည်းဘယ်လိုပဲနီးကြီးဟာတွေရှိရှိကစားသမားတွေလက်ကစားနိုင်မှာပဲကြာမှာဒီနေ့ကစားတော့ကစားသမားတွေခြေစမ်းမင်းကိုကြည့်နေကြတော့အမှန်တိုင်းပြောရရင်ဟိုအားရစရာအနေထားမျိုးမရှိပါဘူးဘာကြောင့်လဲဆိုတော့အဓိကဒီတမောရဲ့အသင်းတော်မှာပဲနောက်တန်းကတစ်ချိန်လုံးတော်တော်ခက်ခဲကြုံပြရဖို့အတွက်ကိုကြိုးစားနေရတယ်ပြီးတော့ဒီကိုရတမပဲဥပဒေကိုပြေးလိုက်ရတာပေါ့နောက်တစ်ခုကဒီတိုက်ချက်ပိုင်းကလည်းကမ္ဘောဒီးယားလိုအသင်းမျိုးတော်မှပဲဟိုကိုရဖို့အတွက်ကိုတော်တော်ခက်ကြိုးပမ်းနေရပြီးတော့ကိုသမားအမှားနေပြီးတော့ပဲကျွန်တော်တို့ဒီဥပဒေကိုရပြီးတော့ကိုသမားလည်းနောက်တန်းကြီးအားနည်းလို့တာပေါ့ကိုရအလျော်ကြီးရခဲ့တာပေါ့ဒီအနေနဲ့ဒီမျိုးနဲ့ပြည့်ရဲ့ဒီမှာတော့ဟိုဂိုးရအလွယ်ကူရဖို့အလောက်အထိမလွယ်ဘူးကိုဘကကိုပေးရဖို့အတွက်ဆိုရလဲဒီနေ့လိုနောက်တန်းမျိုးနေရဟိုဖြစ်နိုင်ကြတော့နေပါလေဆိုတော့ဘယ်ကွင်းမှာပဲဒီသားကြသားဒီနိုင်ငံကတော့မနိုင်တော့ဘူးလို့ကျွန်တော်ကတော့ဒီလိုပဲသိနေချင်ပါလား
မြန်မာအသင်းဟာ16ရက်နေ့မှာတော့လာအိုအသင်းကိုဝေးကွင်းမှာသွားကစားမှာဖြစ်ပြီးတော့20ရက်နေ့မှာတော့ဗီယက်နမ်အသင်းနဲ့ရန်ကုန်မြို့မှာကစားမှာဖြစ်ပါတယ်အဲ့နောက်24ရက်နေ့မှာတော့မလေးရှားအသင်းနဲ့ကွာလာလမ်ပူမြို့မှာအုပ်စုနောက်ဆုံးပွဲစဉ်ကိုကစားမှာဖြစ်ပါတယ်ခင်ဗျာကျူယောဘာဘောလုံးပွဲတွေမှာတော့ဒီတစ်ပတ်မှာအသင်းကြီးတချို့ထိတ်တိုက်တွေ့ခဲ့ကြပါတယ်။ German Bundesliga မှာ Dortmund နဲ့ Bayern Munich တွေ့ခဲ့သလိုအင်္ဂလန်မှာလည်း Manchester United နဲ့ Man City တို့ရဲ့ Manchester Derby ကိုဒီတစ်ပတ်မှာကစားခဲ့ကြပါတယ်။ Dortmund နဲ့ Bayern တို့ရဲ့ Bundesliga ပွဲမှာတော့ Dortmund အသင်းက Bayern ကို 3-2 နဲ့အနိုင်ရသွားပါတယ်။Lewandowski ကဘိုင်ယန်အတွက်ဥဆောင်ကိုသွင်းပေးခဲ့ပေမဲ့ Dortmund ဘက်က Rice ကပြန်ချေပါတယ်။နောက်3မိနစ်ကြာမှဘိုင်ယန်က Lewandowski ကပဲခေါင်းတိုက်ပြီးတော့ဒုတိယဂိုးထပ်သွင်းခဲ့ပေမဲ့68မိနစ်မှာ Rice ကထက်ချေလို့2ဂိုးစီတည်ဖြစ်ခဲ့ပါတယ်။ဒါပေမဲ့ Dortmund အတွက်အနိုင်ဂိုးကိုတော့83မိနစ်မှာ Paco Alcácer ကသွင်းယူခဲ့လို့နောက်ဆုံးမှာ Dortmund ကဘိုင်ယန်ကို 3-2 နဲ့နိုင်သွားပါတယ်။ဒါကြောင့်ဆက်တပွဲပြီးတဲ့အချိန်မှာ Dortmund က28မိနစ်နဲ့အမပေးစရာကိုဥဆောင်နေပြီးတော့ Mönchengladbach က23မိနစ်နဲ့ဒုတိယဘိုင်ယန်မြူနစ်ကအမှတ်20နဲ့တတိယနေရာမှာရှိနေပါတယ်ဗျာအင်္ဂလန်ပရီးမီးယားလိဂ်မှာတော့ဒီတစ်ပတ်မှာမန်ချက်စတာနှစ်သင်းမန်စီးတီးရဲ့အီတီဟက်ကွင်းမှာထိတ်တိုက်တွေ့ခဲ့ကြပါတယ်မန်စီးတီးကဒေးဗစ်ဆယ်ဗာ70မိနစ်မှာအဖွင့်ဂိုးသွင်းလို့မန်စီးတီးကရှေ့ကဥဆောင်ခဲ့ပါတယ်ဒုတိယပိုင်းအစမှာတော့အဂွေရိုကမန်စီးတီးအတွက်နောက်တစ်ဂိုးသွင်းလို့မန်စီးတီးဟာဒုတိယဂိုးရသွားပါတယ်မန်ယူကမာဆယ်လ်ကပယ်နယ်တီကနေတဂိုးပြန်သွင်းခဲ့ပြီးမဲ့ပွဲပြီးကနေမှဝန်ဒဂန်ကအနီးကပိတ်သွင်းလို့နောက်ဆုံးမှာမန်စီးတီးက3-2နဲ့နိုင်သွားပါတယ်ဒီဘက်နဲ့ပတ်သက်ပြီးတော့မန်ယူနီးပြမော်ရီညိုကတော့သူ့အသင်းဟာအမားတွေလုတ်ခဲ့ပြီလို့ရှုံးတာဆိုပြီးတော့ပြောလိုက်ပါတယ
် I consider the performance of my team a performance with mistakes is different
than ကျွန်တော်သင်ကစားတာအမားတွေရှိခဲ့ပါတယ်ဒါကခြေစွမ်းမပြနိုင်တာညံ့တာနဲ့မတူပါဘူးတခုက
ကစားရညံ့တာနောက်တစ်ခုကတော့ကစားပုံညံ့မယ်နဲ့အမားတွေလုံပြီးလို့ရှုံးတာပါကျွန်တော်တို့အမားတွေလုတ်ခဲ့ပြီးတော့အဲ့ဒီအမားတွေကြောင့်ရှုံးသွားတာပါဒါပေမဲ့ကျွန်တော်တို့ရဲ့ကစားပုံစိတ်ဓာတ်အသင်းလိုက်စူးစီးမှုယုံကြည်မှုနဲ့နောက်ဆုံးအချိန်ထိကိုအလျှော့မပေးဘဲကစားတာတွေကိုကျွန်တော်တို့တိစောက်နေတာဖြစ်ပြီးတော့ဒီပွဲရှုံးတာနဲ့ကျွန်တော်တို့ဓာတ်တွေဆုံးရှုံးသွားမှာတော့မဟုတ်ပါဘူး
ဒီပွဲနိုင်သွားတဲ့အတွက် Man City က12ပွဲမှာ32မှတ်နဲ့ဇယားထိတ်ကနေဥဆောင်နေပြီးတော့ Man U စင်းကတော့12ပွဲပြီးမှအမှတ်20နဲ့အဆင့်8နေရာမှာရှိနေပါတယ်ခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်ပေးနေကြအပတ်စဉ်အားကစားသတင်းလွှာတွေကိုနားဆင်ကြရတာပါ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။မာဝိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာဝိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင့် VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32နဲ့50ရူကနေပြန်လည်နားဆင်နိုင်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာဒီကနေ့ညအတွက်တင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်သမိုင်းမှာဆိုးဆုံးဖြစ်ခဲ့တဲ့တော်မီလောင်ကျွမ်းမှုမှာတည်ဆုံသူတွေရဲ့အလောင်းတွေကိုရှာဖွေရေးဖွဲ့ဝင်တွေထပ်မံတွေ့ရှိတဲ့အတွက်တည်ဆုံသူရေအတွက်စုစုပေါင်းအခုဆိုရင်48ယောက်တည်ရှိသွားပါပြီလူရေ2800ရှိပြီးရပိုင်းတွင်မီးလောင်ကျွမ်းမှုတွေကြောင့်အင်ဂျီ9000ကျော်ဆုံးရှုံးခဲ့ရတဲ့ Paradise မြို့နယ်အနီးတစ်ဝိုက်မှာတော့ရှာဖွေရေးဖွဲ့တွေကအနှံ့ခံခွဲတွေဒီရက်နေ့မျိုးပီဇာစစ်ဆေးမှုတွေနဲ့ဆက်လက်ရှာဖွေနေကြတာပါ Palestine စစ်သွေးကြွဖွဲ့ Hamas နဲ့ပြစ်ခတ်ရဆဲခဲ့တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့နှုတ်ထွက်တဲ့အကြောင်း Israel ကဝန်ကြီးကြီး Victor Lieberman ကဒီနေ့ပဲကြေညာလိုက်ပါတယ်ဒီချင်းငံကဂျောင်းဝင်စစ်ဆေးမှုရဂါဇာဒေသမှာအုပ်ချုပ်နေတဲ့ Hamas ဖွဲ့နဲ့ပြစ်ခတ်ရဆဲခဲ့တဲ့ပေါ်စန့်ကျင်ဝေဖန်နေပြီးစစ်သွေးကြွတွေကို Israel တပ်ဖွဲ့တွေကပုံပြင်းပြင်းထန်ထန်တုံ့ပြန်မှုလိုလားနေတဲ့အစိုးရဖွဲ့ဝင်တွေမှာကာဝေးဝန်ကြီးလေပါမလဲသူပါဝင်ဖြစ်ပါတယ်ဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကတော့ဒီနေ့အစိုးရမှာပဲသဘောတူညီချက်နဲ့ပတ်သက်လို့ကာဝေးပြောဆိုထားတာပါမြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေဟာစင်ကြီးပြေးလို့ရတဲ့လောရက်တစ်ခုမဟုတ်တဲ့အကြောင်းအမေရိကန်ဒုသမတမိုက်ပင်စ်ကပြောဆိုလိုက်ပါတယ်။ရှီတော်ရှန်နိုင်ငံများအသင်းအာဆီယံထိပ်သီးညီလာခံကိုတက်ရောက်လာတဲ့အမေရိကန်ဒုသမတကဒီနေ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တီးတန့်တွေ့ဆုံမှာအခုလိုပြောဆိုလိုက်တာပါ။ဒေါ်အောင်ဆန်းစုကြည်ကတော့မတူညီတဲ့သဘောထားအမြင်တွေကိုအပြန်အလှန်ဖလှယ်ပြီးနားလည်မှုရအောင်ကြိုးပမ်းဖို့အရေးကြီးတဲ့အကြောင်းပြောဆိုသွားပါတယ်။ကိုတိုင်းပြည်အကြောင်းသက်ဆိုင်ရာတိုင်းပြည်ကသူတွေကပုံမနားလည်နိုင်ကြောင်းနဲ့မြန်မာနိုင်ငံမှာအလုံးတွေတာယာဝါပြောရင်းနဲ့လုံခြုံစိတ်ချမှုရှိစေရေးကြိုးပမ်းမှုတွေကိုအားပေးကူညီလိုတဲ့မိတ်ဆွေအလုံးကိုလည်းကြိုဆိုတဲ့အကြောင်းပြောဆိုခဲ့တာပါ။ဒုသမတပန့်စ်ကတော့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ပြောဆိုရမှာရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်တဲ့သတင်းတွေကိုလိုက်လံစုံစမ်းရင်းဖတ်ဆီးခံရတဲ့ Reuters သတင်းတောင်နှစ်ယောက်ကိုအရေးယူအဖြစ်ပေးကြတာနဲ့ပတ်သက်လို့စိတ်နှောက်ရှက်ဖြစ်ရကြောင်းလည်းပြောဆိုသွားပါတယ်
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ရှောင်းကန်ချန်းဖြစ်ပါတယ်။ဒီကနေ့ညပိုင်း VOE မြန်မာပိုင်းစီစဉ်တွေကို line to meter 25 32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများသတင်းအောင်ပါ
This program has come to you from the Voice of America, Washington.